Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဧပြီလ4ရက်ဇာတာပတိနေ့မနေ့ပဲအစီအစဉ်လေးကို American ပြောင်စု Washington DC မြို့တော်အနီးလိုင်းနိုမီတာ3240 48အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်ဝင်းယူတက်ဆက်မှာပ
ါကျွန်တော်ကြော်စံတာပါရုရှားရဲ့စီးရေးကျူးကျော်မှုအန္တရာယ်နဲ့ကြုံရနိုင်တယ်လို့နေတိုးအတွင်းမှူးချုပ်ကသတိပေးလိုက်ပါတယ်တရုတ်နဲ့ကွန်ဂိုရေးညှိနှိုင်းမှုအလားအလာကောင်းတယ်လို့အမေရိကန်ဘက်ကဆိုပါတယ်မြန်မာနိုင်ငံစီးပွားရေးအကောင်းလာလိမ့်မယ်လို့အာရှဖုန်ဖြူဘင်္ဂါခံမှန်းလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဘရူနိုင်းနိုင်ငံကရှယ်ရီယာဥပဒေလုံဆောင်ချက်အပေါ်လူအခွင့်အရေးအဖွဲ့တွေကန့်ကွက်ကြေညာတဲ့နိုင်ငံတကာသတင်းနဲ့အတူခေတ်သစ်ပိုလန်မကြီးဒုတိယကြိမ်ညီလာခံကိုတက်ရောက်မဲ့ဒေါန်ဆန်းစုကြည်ရဲ့သတင်းနဲ့ပတ်သက်ပြီ
းဟိုကျွန်တော်ဆွေးနွေးတာကတော့ကျန်းမာရေးဟာဒီပမာဏနဲ့လို့ပုံမှန်လေးအပွားဝင်ကလည်းမှာဒီက
တရင်းနေပြီးမကြခင်မှာတင်ဆက်သွားဖို့ရှိပါတယ်တခါအမေရိကန်ပြည်ထောင်စုမှဒုက္ခသည်အပါဝင်နိုင်ငံခုလုံကွင်းရှောက်ထားသူစတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာသမရရဲ့တင်းကျပ်တဲ့ဥပဒေနဲ့ပတ်သက်တဲ့တုံ့ပြန်ချက်တွေကိုလည်းနားဆင်ရမှာဖြစ်သလိုရခိုင်ပြည်နယ်မှာညမထွက်ရအမိန့်ထုတ်ပြန်လိုက်တာကြောင့်ဒေသခံတွေဘလို့အခြေအနေရင်ဆိုင်နေရပါသလဲဒါတွေကိုနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုကြားရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးကျော်စံတာနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
နေတိုးမဟာမိတ်အဖွဲ့ဟာရုရှားရဲ့ CE တိုက်ပွဲအစ်တခုစတင်ရမယ့်အရေးနဲ့ CE ကျူးကျော်မှုကိုဟန်တားရမယ့်အရေးအလေးထားကြရလိမ့်မယ်လို့နေတိုးအတွင်းမှူးချုပ်ကပြောကြားလိုက်ပါတယ်မစ္စတာယန်စတိုဒန်ဘတ်ကပုံမိုအင်အားပြသလာတဲ့ရုရှားရဲ့အန်ဒီယိုစတီပီးရင်ဗုဒ္ဓနေရအမေရိကန်ကွန်ဂရက်လွှတ်တော်မှာအဲ့လိုပြောကြားတော့တာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးချိန်ကစထူထောင်ခဲ့တဲ့နေတိုးခေါ်မြောက်အတ္တလန္တိတ်စစ်စွာချုပ်အဖွဲ့နှစ်90ပြည့်အထိမ်းအမှတ်အဖြစ်အမေရိကန်လွှတ်တော်နေရာပေါင်းအစည်းအဝေးမင်ကွန်းပြောကြားမှာအဖွဲ့ဝင်29နိုင်ငံပါဝင်တဲ့နေတိုးအဖွဲ့အနေနဲ့မြေပြင်အခြေစိုက်နျူကလ িয়ার ဒုံးကျည်တွေဥရောပမှာဖြန့်ကျက်ထားရှိဖို့ရည်ရွယ်ချက်မရှိဘူးလို့လည်းပြောကြားသွားပြီးတလပ်ပြည့်နျူကလ িয়ার စာချုပ်ကိုရုရှားကချိုးဖောက်တယ်လို့လည်းဆွတ်ဆက်လိုက်ပါတယ်။အဲ့ဒီစာချုပ်ကိုရုရှားကချိုးဖောက်တယ်ဆိုပြီးအမေရိကန်ကလည်းအဲ့ဒီတလပ်ပြည့်နျူကလ িয়ার သဘောတူချက်တွေကနှုတ်ထွက်မယ်လို့ပြောထားတာပါဒါပေမဲ့ရုရှားကတော့သူတို့ဒီစာချုပ်ကိုမချိုးဖောက်ဘူးလို့ညှင်းဆန်ထားပါတယ်နေတိုးအဖွဲ့ဟာခေနောက်ကြကြံရိုက်ခဲ့ပြီလို့တချိန်ကပြောခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနေတိုးအဖွဲ့ဝင်တွေအခုခါမှာကာကွယ်ရေးစရိတ်တိုးမြှင့်ဖို့တွန်းအားပေးလာတဲ့အတွက်လည်းမစ္စတာစတိုဒန်ဘတ်ကချီးကျူးတော်ပါတယ်
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုနဲ့ပတ်သက်ပြီးတော့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာအပြည့်အစုံပြန်သမ္မတအင်ဗျူအရာရှိအောင်ငါ့ကိုအထူးစုံစမ်းရေးမှုရဲ့မင်းမြတ်စစ်ဆေးရန်မှာထွက်ဆိုချက်တွေကိုတင်ပြဖို့အတွက်တောင်းဆိုမဲ့အစီအစဉ်တက်ကိုအောက်လွတ်တော်တရားရေးကော်မတီကနေမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။အင်ဗျူရောနိုင်ငံရေးအကြံပေးပုဂ္ဂိုလ်ဟောင်းစတီဗန်နန်ဥရေဂျိုးဆောင်ဒွန်လွန်မက်ကန်တို့အပါအဝင်အထူးဆောင်ဆိုင်မှုစစ်ဆေးမင်းမြန်းခဲ့တဲ့သမ္မတထရမ့်ရဲ့လက်ထောက်အရာရှိအောင်9ရောက်ရဲ့ထွက်ဆိုချက်တွေနဲ့ဆေးရစက်တန်းတွေတင်ပြရေးတောင်းဆိုချက်နဲ့ပတ်သက်ပြီးတရားရေးကော်မတီဥက္ကဋ္ဌဂျယ်ရိုနက်တော်ကိုစစ်စာထုတ်ပြန်မှုဆိုင်ရာလုပ်ပိုင်ခွင့်ပေးဖို့ဗိုလ်တပ္ဖူးနေ့ကပါတီလိုက်မဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။အထူးဆောင်ဆိုင်မှုရဲ့အစီရင်ခံစာကိုအပြည့်အစုံထုတ်ပြန်တဲ့မပြန်တဲ့ဆုံးဖြတ်ဖို့ရှေ့နေချုပ်ဝီလျံဘားကိုသမ္မတထရမ့်ကတာဝန်ပေးထားတာပါ။အစိုးရဘက်မှစုံစမ်းစစ်ဆေးမှုအစီရင်ခံစာတွေကြီးစုခွင့်ရဖို့အတွက်လွှတ်တော်ရေးရာကော်မတီတွေတောင်းခံနေရပေမဲ့သမ္မတကတော့အထူးလုပ်ပိုင်ခွင့်ရကြီးစုခွင့်ရှိပါတယ်။ဒီအတွက်လွှတ်တော်ရင်းကအတိုက်ခံဒီမိုကရက်တင်နဲ့သမ္မတအင်ယူဂျာအခြေတင်ဖြစ်စရာကြုံနေရပြီးနောက်ဆုံးတရားရုံးချုပ်ကဆုံးဖြတ်မယ်အလားအလာရှိနေပါတယ်
။အမေရိကန်ပြည်ထောင်စုနဲ့တရုတ်နှစ်နိုင်ငံကုန်သွယ်ရေးညှိနှိုင်းမှုဒီပတ်တွင်ဝါရှင်တန်မြို့တော်မှာပြန်လည်ဆက်တင်ခဲ့ပြီးတဲ့နောက်တွတ်တက်မှုတွေဇက်တိုက်ရရှိနေတယ်လို့အင်ဂျူရောစီးပွားရေးအကြံပေးလာရီကတ်လိုကဗုဒ္ဓနေရပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့အပတ်ကဘေဂျင်းမြို့တော်ဆွေးနွေးပွဲမှာအသိဉာဏ်ဆိုင်ရာပစ္စည်းခိုးယူမှုနည်းပညာအတင်းအဓမ္မလွှဲပြောင်းမှုနဲ့ကွန်ပျူတာဟက်လုပ်မှုစတဲ့ပြဿနာတွေရှိနေတာကိုဒီဘက်ကအသိမှတ်ပြုခဲ့ပြီးဆက်ဆက်ဖို့လမ်းပွင့်သွားခဲ့တယ်လို့ကတ်လိုကသတင်းထောက်တွေကိုပြောကြားသွားတာပါ။မော်တော်ကားအခွန်စည်းကြမ်းမှုနဲ့ပတ်သက်လို့ဆုံးဖြတ်ချက်မချသေးဘူးလို့ဆိုပါတယ်။ဒီနိုင်ငံကြားကာလရှိကြဆွေးနွေးရမယ့်ဒီကိစ္စအပေါ်အမေရိကန်ကွန်ဂရက်လွှတ်တော်အမတ်တွေကတော့စောင့်ကြည့်အောင်မယ်ဆိုတဲ့သဘောထားမျိုးရှိနေကြကြပါသမ္မတဒေါ်နယ်ထရမ့်ရဲ့အဓိကမဟာမိတ်ဖြစ်သူ Republican အထက်လွှတ်တော်အမတ် Lindsey Graham ကတော့နိုင်ငံစလုံးအရှုံးမရှိနိုင်တဲ့ပ 将来美国怎么拿枪啊？看见妈妈一地破伤，看见没有？拥挤将表演，没人接，看那个表演给完了。特别买美国公司一年挣多少？他买完 brilliant 个了，第几家送在了外国里面好酷的说啥玩意？
反正虽然人家嘛，都搞着怎么那批参加他嘞，再看刚上黄国一路哈，人家也拍起往车间屋里把车这个超跑开的着，第二一他那个也有不，人家家一问起个，不都碰的嘛，表家来办的，都要拍起往车间屋里把车当年那个超跑开的着，第二一他那个也有不，别人嘛要你嘞，反正虽然人家家一问起 George Arisa 个，不都碰的嘛，他领导这个表了吧。国里有很多照片，现在大家随手看一下，你跟老公也查了皮皮，应该你年龄白嘛了，毛都我都是上帝的，老多毛这个，你跟老公我白皮皮开玩的，他讲，今年的老人家都过度偏了，说了也一点了，现在今年给的国里有哈，拍几帮车间屋里吧，吃点粗暴木呢，潘看没，俺爹心里吧嘞。
VOA American တံမနေ့ဖက်ပြမဘာသာစီစဉ်နေကိုမနေ့6နိုင်ကနေ9နိုင်အထိစိုင်းတူပီတာ32 kHz 9335စိုင်းတူပီတာ40 kHz 0483စိုင်းတူပီတာ48 kHz 6753ဒုတိယနိုင်ဝက်မှာစိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။အရင်ကမြို့တော်က VOA သတင်းတွေကိုဆက်လက်နားဆင်ကြရတာဖြစ်ပါတယ်မြန်မာနိုင်ငံမစီဝိုင်းမူဝါဒပြောင်းလဲပြီးနိုင်ငံသားတရရင်းနှီးမြှုပ်နှံမှု FDI တွေလည်းတိုးလာနေတဲ့အတွက်စီဝိုင်းဖွံ့ဖြူမှုနှုန်းဓာတ်မဲ့နှစ်တွေအတွင်းပုံမအကောင်လာဖို့ရှိနေတယ်လို့အာရှဖွံ့ဖြူရေးဘဏ်ကခန့်မှန်းပါတယ်။2018အောက်တိုဘာကနေ2019 January အတွင်းနိုင်ငံသားတရရင်းနှီးမြှုပ်နှံမှုပမာဏဟာအမေရိကန်ဒေါ်လာ 1.5 ဘီလီယံအထိတိုးတက်လာခဲ့ပြီးဒါဟာဒီရင်းနှစ်ဒီကာလဒက်နှစ်ဆနီဝါတိုးတက်လာတာဖြစ်တယ်လို့မနေ့ကထုတ်ပြန်တဲ့အစီအစဉ်ခန္ဓာသစ်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့2018အတွင်းစီးပွားရေးဖွံ့ဖြိုးမှုနှုန်း 6.2% ခန့်လုံးရှိခဲ့ပြီးဒီနှစ်နဲ့ဆနှစ်အတွင်းမှာတော့ 6.8% ခန့်လုံးအထိတိုးတက်ဖို့ရှိနေတယ်လို့ ADB အဖွဲ့ကမြန်မာရေးကျွမ်းကျင်သူယူမီကိုတမှုရကပြောရလို့ပြောပါတယ်။မြန်မာနိုင်ငံကိုအမေရိကန်နဲ့ဥရောပကလာတဲ့ခီးတဲ့အရေးအတွက်နေပါသွားပေမဲ့အာရှနဲ့တခြားဒေသကလာရောက်နေရတဲ့ခီးတဲ့အရေးတွေကတော့တိုးများလာနေပြီးဆနှစ်တည်းမှာပုံမှန်များလာဖို့ရှိတယ်လို့လည်းခန့်မှန်းပါတယ်။မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးမှုနှုန်းကိုအဓိကထိခိုက်စေတဲ့အကြောင်းအရာတွေထဲမှာတော့ EU ဥရောပသမဂ္ဂကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးအထူးခံစား권ကိုပြန်လည်ရုပ်သိမ်းလိုက်တာကမ္ဘာလုံးဆိုင်ရာစီးပွားရေးမတည်မြဲမှုတွေခရိုင်ခတ်မှုတခါစီးပွားရေးပြုပြင်ပြောင်းလဲမှုနှေးကွေးနေတာတွေအပြင်နေရာဒေသတချို့မှာဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေကြောင့်လို့ဆိုထားပါတယ်ဒါပေမဲ့လည်းစီးပွားရေးဆိုင်ရာအခြေအနေတစ်ခုလုံးကိုခြုံကြည့်ရင်တော့အားရစရာအခြေအနေတွေရှိနေတယ်လို့Miss Yumiko Tamura ကပြောကြသွားပါတယ်
။ Rohingya ကျောင်းသူကျောင်းသားအများအပြားကို Bangladesh Anavanya ကကျောင်းတွေကထုတ်ပြလိုက်တဲ့ပုံမှာ Human Rights Watch နိုင်ငံတကာလူ့ခွင့်ဆောင်ကြည့်ဖွဲ့ကြီးကကန့်ကွက်လိုက်ပါတယ်။ Bangladesh နိုင်ငံအရှိတောင်ပိုင်းက Rohingya ဒုက္ခသည်စခန်းတွေနားမှာကျောင်းတွေမှာတက်နေကျောင်းတက်နေကြတဲ့ Rohingya ကျောင်းသူကျောင်းသားအနည်းဆုံး50ဆယ်မနည်းကျောင်းထုတ်ခံရတယ်လို့ Human Rights Watch အဖွဲ့ April 10ရက်နေ့ထုတ်ကြေညာချက်မှာဖော်ပြထားတာပါ။ရွန်ဂျာရီကိုကြောင်းထုတ်ပြဖို့ဆိုအပ်ကအမိန့်ထုတ်တာတို့အလင်းန်းကြောင်းနေမှာတက်နေတဲ့ရွန်ဂျာမင်းကလင်းရဲ့73ဦးပါဝင်ကြောင်းသူကြောင်းသား14ယောက်ကြောင်းထုတ်ခံခဲ့ရတယ်လို့လည်းဖော်ပြထားပါတယ်။ဒုက္ခတဲ့စခန်းတစ်ခုကနေဘင်္ဂလားဒေ့ရှ်ကြောင်းနေမှာကြောင်းတက်နေတဲ့ရွန်ဂျာကလင်းရဲ့450ရှိနေပြီးသူတို့တွေကြောင်းထုတ်ခံမဲ့အန္တရာယ်ရှိနေတာကြောင့်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ကြောင်းထုတ်တာတွေရပ်ဆိုင်းပြဖို့လည်းလူခွင့်ရေးအဖွဲ့ကြီးကတောင်းဆိုပါတယ်။လူကလင်းရဲ့အခွင့်အရေးဆိုင်ရာအကြီးအကဲသူတွေဒီဘယ်ဘန်အယ်စဖဲကတော့အခုလိုကျောင်းသားခွင့်ရေးချုပ်ဖောက်ပြီးရွန်ဂျာကလင်းရီကိုကျောင်းထုတ်နေတဲ့ဟာလွဲမားတဲ့ဝန်ထမ်းဆရာကောင်းတဲ့မူဝါဒဖြစ်ကြောင်းဝေဖန်ပါတယ်။အခုကျောင်းထုတ်ခံရတဲ့ကျောင်းသားတွေဟာမြန်မာနိုင်ငံကနေ1990နောက်ပိုင်းထွက်ပြေးတဲ့ရွန်ဂျာမိသားစုတွေဘင်္ဂလားဒေ့ရှ်နိုင်ငံမှာမွေးဖွားပြီးတော့တရားမဝင်မူလာတဲ့ကျောင်းတွေကအောင်မြင်ပြီးအလင်းလန်းတက်နေသူကများပါတယ်
။ April 17မှာပြုလုပ်မဲ့အိန္ဒိယနိုင်ငံရွေးကောက်ပွဲအကျိုးသံကိုရလောက်ရှိရဲ့မဆန္ဒရှင်တွေပေါ်လွှမ်းမှုနိုင်အောင်ဆိုပြီးအဓိကအတိုက်ခံကွန်ဂရက်ပါတီနဲ့အာဏာရ BJP ပါတီတို့ဟာဆိုရှယ်မီဒီယာလူမှုကွန်ရက်တွေမှာမှားမှားယွင်းယွင်းရေးသားဖော်ပြနေကြတဲ့အတွက်ဒီပတ်တွင်းမှာစာမျက်နှာရပေါင်းများစွာကိုဖျက်သိမ်းခဲ့ရတယ်လို့ Facebook ကကြေညာပါတယ်။ပ ရိသက်ကလည်းဆိုရှယ်မီဒီယာမှာရေးတိုင်းလဲလုံနေရတယ်လို့အင်တာနက်အချက်လက်စစ်စစ်တူတူကဆိုပါတယ်။တည်င်းမှာအချက်လက်တွေဖန်ဖြူကြတာကူကြတာဟာလျင်မြန်လွတ်တဲ့အတွက်သူတို့အနေနဲ့ဖျက်သိမ်းရတာမလိုက်မနိုင်ဘူးလို့လည်းပဲဖော်ပြထားပါတယ်။နိုင်ငံရေးပါတီတွေဟာနိုင်ငံရေးတည်င်းတွေဗီဒီယိုတွေရေးသားဖန်တီးဖို့အတွက်ရာနဲ့ချီတဲ့ Cyber Warriors လို့ခေါ်တဲ့ကျွမ်းကျင်သူတွေကိုငှားရမ်းအသုံးပြုကြတယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံရဲ့လမ်းမဲ့ရွေးကောက်ပွဲဟာ Hindu အမျိုးသား BJP ဝန်ကြီးချုပ် Narendra Modi ပဲအနာဆက်လက်တည်မြဲမလား။ဒါမှမဟုတ် Congress ပါတီကပဲအိန္ဒိယနိုင်ငံရဲ့ဇက်ခွန်ကိုပြန်ရောက်လာမလားဆိုတာအတိတ်နဲ့စဉ်းပြန်ကြရမယ့်ပွဲလည်းဖြစ်ပါရခင်ဗျာ
။ Amazon eBay နဲ့ Alibaba တို့လို Internet Online ကနေတဆင့်ပစ္စည်းအတုတွေရောင်းချနေတာကိုတိုက်ဖျက်ဖို့အတွက်ညွှန်ကြားလာကို American သမ္မတ Donald Trump ကမနေ့ကပဲလက်မှတ်ရေးထိုးပြီးထုတ်ပြန်လိုက်ပါတယ်။သမ္မတလက်ထောက်လည်းဖြစ်ကုန်တယ်မှုနဲ့ကုန်ထုတ်လုပ်မှုယုံညွှန်ကြားမှုဖြစ်တဲ့ Peter Navarro ကသမ္မတ Trump ဟာဒီပစ္စည်းတုတ်ထုတ်လုပ်မှုနဲ့မှောင်ခုကူးမှုတွေထိမနိုင်တိတ်မြတ်ဖြစ်နေတာကိုရှင်းပြချိန်တန်ပြီလို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းပြောကြားခဲ့ပါတယ
်။တိုင်းရောက်နိုင်ငံတကာသတင်းတွေကိုဦးကျော်စန်းသာနဲ့ဒေါ်ခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတင်ပြခင်အခုရင်ဆုံးမြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုပြောပြခြင်းပါတယ်။တရုတ်ခေတ်စ်ပိုလန်မှစီမံကိန်းနဲ့ပါဝင်နေတဲ့မြန်မာနိုင်ငံအနေနဲ့အငင်းပွားစရာဖြစ်နေတဲ့မြစ်ဆုံစီမံကိန်းအပါအဝင်နိုင်ငံတွင်းကတရုတ်ရဲ့စီမံကိန်းကြီးတွေအတွက်အကျွေးဝန်မပြည့်စေဖို့ပြည်သူလူထုကိုချပြကြေလည်ပြီးမှနှစ်နိုင်ငံသဘောတူစာချုပ်တွေချုပ်ဆိုကြဖို့မြန်မာအရေးအကဲခတ်တွေကပြောနေပါတယ်။ AP လနှောင်းပိုင်းဘေကျင်းမြို့မှာကျင်းပမဲ့ OBOR ခေတ်စ်ပိုလန်မှစီမံကိန်းဒုတိယအကြိမ်ညီလာခံကိုတက်ရောက်မဲ့ဒေါ်ဆန်းစုကြည်ရဲ့ခရီးစဉ်မတိုင်ခင်မှာအခုလိုပြောဆိုလိုက်တာပါ။မန်အင်းနိုင်ကအပြည့်စုံကိုတင်ပြမှာပါ
။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အနေနဲ့ဒီလနှောင်းပိုင်းမှာသွားဖို့ရှိနေတဲ့တရုတ်နိုင်ငံခရီးစဉ်အတွင်းအနည်းဆုံးစီမံကိန်း6ခုလောက်ကိုနှစ်နိုင်ငံသဘောတူညီချက်အနေနဲ့လက်မှတ်ရေးထိုးဖို့ရှိနေတယ်လို့ပြည်တွင်းသတင်းတချို့မှဖော်ပြထားပါရဲ့။ဒေါ်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်မှာနှစ်နိုင်ငံလက်မှတ်ရေးထိုးသဘောတူညီမဲ့အချက်တွေနဲ့ပတ်သက်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလကကုတန်ရောင်းဝယ်ရေးဒူးဝင်ကြီးဦးအောင်ထူးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာရွန်းနံပြည်နယ်ခွန်မိန်မြို့မှာတရုတ်အစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံညှိနှိုင်းခဲ့ပါတယ်။အခုလာမဲ့ဒေါ်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်အတွင်း2019ခုနှစ်ကလေးကသဘောတူညီထားတဲ့တရုတ်မြန်မာစီးပွားရေးဇုန်တည်ဆောက်မဲ့စီမံကိန်းကိုဆွေးနွေးသဘောတူဖို့ရှိတယ်လို့တရုတ်မြန်မာစီးပွားရေးစင်ကြံသဘောတူညီချက်အတွက်ပထမအဆင့်အကောင့်ထဲဖော်မဲ့စီမံကိန်းတွေကိုလည်းဒေါန်ဆန်းစုကြည်နဲ့တရုတ်အစိုးရခေါင်းဆောင်တွေဆွေးနွေးဖို့ရှိနေကြောင်းဝန်ကြီးဦးအောင်ထူးကဖေဖော်ဝါရီလကသွားခဲ့တဲ့ရွန်းနံပြည်နယ်ခီးစဉ်အတွင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံတွင်တရုတ်ရဲ့စီမံကိန်းတွေနဲ့ပတ်သက်ရင်ပွင့်လင်းမြင်သာမှုမရှိတာအကျွေးဝင်ပြည်နေတာတွေကိုလည်းလွှတ်တော်အမတ်တွေဘက်ကလေးလေးနက်နက်ဆွေးနွေးခဲ့ကြတာပါ။အထူးသဖြင့်နိုင်ငံတဝန်းလုံးကထောက်ခံမှုမရှိတဲ့ကချင်ပြည်နယ်ကတရုတ်ရဲ့မြစ်ဆုံဆဲစီမံကိန်းဆိုရင်အပြေးတိုင်ဖြတ်သိမ်းဖို့ဆန္ဒအသီးသီးထုတ်ဖော်ထားပါတယ်။ဒါပေမဲ့လို့ဒေါ်ဆန်းစုကြည်ကတော့မြစ်ဆုံဆဲစီမံကိန်းဆက်လုပ်မလားမလုပ်ဘူးလားဆိုတာအခုချိန်ထိထုတ်ဖော်ပြောဆိုခြင်းမရှိသေးတဲ့အပြင်မက်ရှလလည်းကသွားခဲ့တဲ့ဘကိုးတိုင်းခီးစဉ်တွင်မြစ်ဆုံဆဲစီမံကိန်းနဲ့ပတ်သက်တဲ့မေးခွန်းကိုလည်းအခုလိုဖြေဆိုခဲ့ပါတယ
်။ဒီဘဝရဲ့နိုင်ငံရေးနဲ့ဆက်ဆံရတာပါလဲဆိုတော့ဒီဘဝနိုင်ငံရဲ့ဘူတိခါပဲကျောင်းနိုင်ငံမှာကမ္ဘာ့အရေးရှိမှုယုံကြည်မှုရဖို့အတွက်ကျမတို့ကစကားပြောလို့ရတယ်။အခုတမျိုးအခုတမျိုးစကားပြောလို့မရဘူး။ကျမတို့ကသူ့စီမံကိန်းကြီးတွေဟာအရင်ကတည်းကစတင်ခဲ့တဲ့စီမံကိန်းကြီးတွေကိုကျမတို့ကတော့အကျော်တော့စွာချက်ပြီးဘယ်မှာမှပြုဆိုင်တော့လုပ်ချင်တာလို့ပြောလို့မရဘူး။အဲ့ဒီတော့လုံးလို့ရှိလို့ဒီနိုင်ငံမှာဘယ်တော့မှအောက်ရရလို့မရဘူး။အစိုးရတစ်ခုတည်းတမျိုးဒီတော့ငါတို့ဒီနိုင်ငံနဲ့ဘာမှမလုပ်တာပဲကောင်းနေတယ်ဆို
တိရုပ်ဆူရဘက်ကလည်းမြစ်ဆုံဆဲစီမံကိန်းပြန်ပြီးစပို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးမြန်မာအပေါ်ဖိအားပေးမှုတွေတိတိတတ်တာလှုပ်လာခဲ့တာပါ။ဒါကြောင့်လည်းအခုသွားမဲ့တရုတ်နိုင်ငံခီးစဉ်အတွင်းတရုတ်ရဲ့စီမံကိန်းကြီးတွေနဲ့ပတ်သက်လို့မြန်မာဘက်ကမဖြစ်မနေသဘောတူရမယ့်အခြေအနေရှိနေမှာကိုစိုးရိမ်ကြောင်းအမေရိကန်အခြေဆိုင်မြန်မာရေးသုံးသပ်သူဒေါက်တာတင့်ဆွေကပြောပါရစေ။ဟုတ်က
ဲ့ကျွန်တော်စိုးရိမ်တာကတော့တရုတ်နိုင်ငံဟာဒီပမာဏနဲ့လို့ဒီမလေးအပအဝင်ကမာလုံးမှာသူရဲ့ဖြတ်ရတဲ့ပြည်လူရင်းကိုရည်မဟာစမန်ငင်းကြီးအကြီးကြီးတဲ့မှာကျွန်တော်တို့နိုင်ငံအင်အားကြီးတိုက်ပြတဲ့ဒီနောက်နိုင်ငံကြီးရလေဖုံးမတည်နေမှုမရှိတဲ့ကာလမှာပါဝင်ရတော့အဲ့ဒီပုံမှာမတူးတာမလွတ်တာသဘောတူညီရတာရှိကောင်းရှိနိုင်တဲ့တွေ့ရတော့ကျွန်တော်ဆွေးနွေးပါတယ်ခင်ဗျ
ဒါကြောင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့တရုတ်စီမံကိန်းတွေနဲ့ပတ်သက်ရင်တည်သူလူထုကိုအရင်ချပြကျေလည်မှုရှိပြီးမှတရုတ်နဲ့နှစ်နိုင်ငံသဘောတူညီချက်စာချုပ်တွေကိုလက်မှတ်ရေးထိုးတင်ကြောင်းကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေရင်ကျေးမှုဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကဆိုပါတယ
်။အားလုံးကိုချပြပြီးမှဒီသူကနေသဘောတူတဲ့ဟိုဆိုလို့ရှိရင်ကျွန်တော်ဆက်လုပ်တာပိုကောင်းတယ်။ဘာဖြစ်လို့ဆိုတော့နောင်ဖြစ်လာမဲ့ပြဿနာကိစ္စအားလုံးအကျွေးတွေကစတင်တာပြန်ဆက်ရမယ်ဟာအားလုံးတိုင်းပြည်ရဲ့အကျွေးဖြစ်တဲ့အတွက်ကြောင့်ဒီသူလူထုသဘောခံယူပြီးမှလုပ်တာပိုပြီးကောင်းတယ်လို့ကျွန်တော်ထင်တယ်
။ရခိုင်ပြည်နယ်ကြောက်ဖြူစီမံကိန်းဆိုရင်တရုတ်ရဲ့ခေတ်သစ်ပိုးလန့်မှစီမံကိန်းကြီးတွေပါဝင်နေတယ်လို့တရုတ်နိုင်ငံအနေနဲ့ကြောက်ဖြူစိတ်ကန်းကတဆင့်အာဖရိကနဲ့ဥရောပတို့ကိုဖောက်နိုင်မှာဖြစ်တယ်လို့လည်းဥအောင်ထူးကဆိုပါတယ်။ဒါအပြင်တရုတ်ကုမ္ပဏီ CCCC ပါဝင်မဲ့ရန်ကုန်မြို့တစ်စီမံကိန်းဟာဆိုရင်လေခေတ်သစ်ပိုးလန့်မကြီးတွေပါဝင်နေတယ်လို့ဆိုပါရယ်ခေတ်သစ်ပိုးလန့်မစီမံကိန်းနဲ့ဆက်နွယ်ပြီးတရုတ်ဘက်ကအဆိုပြုထားတဲ့မြန်မာနိုင်ငံတွင်းအကောင့်ထဲပေါ်မဲ့စီမံကိန်းအသစ်ပေါင်း30ရှိနေပါရယ်ရှင
်မှန်ကြီးနိုင်တင်ပြခဲ့တာပါခဏအခုတော့ညမထွက်ရအမိတ်ထုတ်ပြန်တဲ့အပေါ်မှာရခိုင်ဒေသခံတွေရဲ့ထုတ်ပြန်ချက်ကိုကြားအောင်ဖြစ်ပါလေရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်၅မြို့နယ်မှာပြည်내အစိုးရကညမထွက်ရအမိတ်ထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့ရခိုင်နိုင်ငံရေးပါတီတွေနဲ့ရခိုင်အဖွဲ့အစည်းတွေကဒေသခံပြည်သူတွေအတွက်စိုးရိမ်စရာပိုလာမှာဖြစ်တယ်လို့ပြောဆိုပါတယ်ဒီအကြောင်း VOA သတင်းတော်နိုင်ကွန်းအင်ကသတင်းပေးပို့ပါတယ
်ရခိုင်ပြည်နယ်တွင်းပုံလူကျိုးမြို့နယ်ရတိတ်တောင်မြို့နယ်ကြောက်တော်မြို့နယ်မြောက်ဦးမြို့နယ်မင်းပြားမြို့နယ်တို့မှာည9နာရီကနေမနက်9နာရီထိညမထွက်ရအမိတ်ပုံမှန်144ကိုတိလတရနေ့ကပဲပြည်내လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကနေလက်မှတ်ထိုးထုတ်ပြန်ခဲ့တာပါအခုလိုညမထွက်ရမိတ်ထုတ်ပြန်တဲ့အပေါ်မှာရခိုင်ပြည်နယ်သို့သောဥက္ကဋ္ဌဦးစံကျော်လှကအခုလိုမြင်ပါတယ်
ညမထွက်ရမိတ်ထုတ်လိုက်တဲ့အတွက်တော့ပြည်သူတွေနဲ့ဒုက္ခရောက်တော့တာပေါ့ဗျာ။ပေါ်လာဖို့အခက်အခဲဖြစ်တော့တယ်လေ။ပြည်သူတွေအနေနဲ့ကတော့သဘောတရားမရှိဘူး
။ကျမကြီးလိုအပ်ချက်နဲ့မြေချောင်းတွေကိုအမိပြုလောက်ကန်စားသောက်နေရတဲ့ရိတ်တောင်မြို့နယ်ဒေသခံတွေအတွက်အခက်အခဲရှိလာတယ်လို့ရိတ်တောင်မဲဆန္ဒနဲ့ပြည်သူ့လူတော်ကိုယ်စားလှယ်တော်ခင်စိုးဝေကပြောပါတယ်
ကျမတို့ဒီမျိုးနေ6ခုစလုံးမှာကျမတို့ရေးတောင်မျိုးနေရတော့ရေချောင်းကိုပဲအတိအကျအားထားပြီးတော့အလုပ်လုပ်နေကြရပါတယ်။ဆိုင်တဲ့ကြောင့်အခုဆိုလို့ရှိရင်မြစ်တွေပေါ်တယ်ချောင်းတွေပေါ်တယ်အဲ့ဒီမှာငါးဖန်လုပ်ရတယ်ပိုက်တွေချလာတယ်လုပ်ပါတယ်။အဲ့ဒါကြောင့်ဒီလိုအတက်တော့စားဝတ်နေရတဲ့တတော်များများအခက်အခဲရှိတယ်ဆိုတဲ့အကြောင်းကိုကျမတို့ကရေသားတွေကတင်ပြလာတာလို့ရှိပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာမြမတမတော်နဲ့ရခိုင်တမတော်တို့ကြားစစ်ရေးသိမ်းမှနေတဲ့အနေအထားမှာပဲဒီနယ်တွင်းနိုင်ငံရေးစီးပွားရေးလူမှုရေးထိခိုက်ကြဆင်းမှုဖြစ်စေဖို့အုပ်ချုပ်ရေးရန်လျားခိုင်မာစွာတည်ဆောက်နိုင်ဖို့ညမဆွေရမိတ်ထုတ်ပြန်ရတာလို့ပြည်နယ်လူချုပ်ရေးနဲ့နယ်စပ်ရေးရဝန်ကြီးကထုတ်ပြန်ခဲ့တာပါပြည်သူ့လူထုကိုယ်စားလှယ်တော်ခင်စောဝေကတော့နှစ်ဖက်တိုက်ပွဲမဖြစ်ပွားတဲ့နေရာတွေမှာညမဆွေရမိတ်မထုတ်ပြန်သင့်ဘူးလို့ဆိုပါတယ်ညမဆွေရမိတ်ထုတ်ပြန်မှုကြောင့်ဒေသခံပြည်သူတွေကြားစိုးရိမ်မှုတွေမြင့်တက်လာနေတယ်လို့ကြောက်တော်မြို့နယ်လူမှုကူညီရေးဖွဲ့ဝင်ကိုကျော်လှမြင့်ကဆိုပါတယ
်။အဲကျမရေနဲ့ဖြစ်လာရင်တာကြီးတော့ကြောက်တာပြီးတော့ကြွရမလဲအဲ့ဒီလိုလေဒေသခံပြည်သူလူထုအမှားစိုးရိမ်မှုတွေမြင့်တက်နေပါလေ
။ဘူရီတောင်ရတိတ်တောင်မြောက်ဦးမြို့နယ်ကရာကြီးအုပ်ချုပ်ရေးမှုတွေကလည်းညမဆွေရမိတ်ထုတ်ပြန်တဲ့အပေါ်စိုးရိမ်မကင်းဖြစ်နေကြတယ်လို့လည်းပြောဆိုနေကြပါတယ်။ဘူရီတောင်မြို့နယ်ကြာညူပြင်ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်တန်းကတော့ညမဆွေရမိတ်ထုတ်ပြန်တဲ့ကာလတွေမှာအရေးပေါ်သွားလာရေးအတွက်သက်ဆိုင်ရာကိုကြောင်းကြားရေးမှသွားလာရတာကြောင့်အခက်အခဲပိုများတဲ့အကြောင်းပြောပါတယ
်။ပြဿနာပေါ်တဲ့နေ့ကလည်းညမဆွေရမိတ်ထုတ်ပြန်တဲ့နိုင်ရည်ကြည့်ကြည့်ဆိုရင်တော့ဌာနဆိုင်ရာကိုအရင်ကတည်းကပြောပါရင်ဒီကဲမိသားစုရဲ့စကံတော့အဲ့လိုအကြည့်ကျေးတွေကိုလည်းတင်ပေါ်တယ်
တချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးသတင်းရေးသားဖော်ပြနေတဲ့သတင်းဌာနအချို့အပေါ်မှာရခိုင်တပ်မတော်ကလည်းချင်းချောက်စာတွေပေးပို့နေတဲ့ဆိုတဲ့သတင်းတွေလည်းပေါ်ထွက်နေပါတယ်။ရခိုင်တပ်မတော် AA အနေနဲ့ချင်းချောက်စာပေးပို့ခြင်းမရှိဘူးလို့ AA ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကဆိုပါတယ်
။ဒီနောက်တွေကိုကျွန်တော်တို့ကအဲ့လိုနဲ့ချင်းချောက်ပြဘာအကြောင်းမှမရှိဘူး။ကျွန်တော်တို့ဒီ AA ကရောနောက်ရခိုင်ပြည်သူလူထုကရောနော်အတင်းတော့တွေကခိုင်ပြည်သားတွေကိုတိုင်းလာစီချင်းနေကြတာ။တတိမလာစီချင်းတာကဘယ်မှာဖြစ်တာအဲ့လိုအရေးယူခံရတဲ့ပြင်းထောက်တွေလည်းအများကြီ
းဒီခိုင်ပြည်နယ်တွင်းလက်ရှိဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်အရသာပြည်သူတွေဒုက္ခရောက်နေတဲ့ပုံမှာစိုးရိမ်မကင်းဖြစ်နေတဲ့ကြောင်းတိုက်ပွဲကြောင့်ဆိတ်ဆောင်ဒုက္ခတွေတွေအတွက်အကူအညီပေးရေးမှာအကန့်အသတ်ရှိနေတဲ့အတွက်စိုးရိမ်မိတယ်လို့နှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲဖို့တိုက်တွန်းတဲ့အကြောင်းကိုလည်းအမေရိကန်တန်ယွန်းကမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိနှစ်ဖက်စစ်ရေးပဋိပက္ခကြောင့်ဒီခိုင်ပြည်နယ်၅မြို့နယ်မှာစစ်ရှောင်ဥယျာဉ်25,000ထက်မှရှိနေပြီးအရေးပေါ်ကူညီတွေလိုအပ်နေစေလို့လဲစစ်ရှောင်ကူညီပေးဖို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ဖြူရီသင်းတော်နိုင်ကွင်းဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်တော်စုမှအခြေချဖို့နှစ်စဉ်ဝင်ရောက်လာကြတဲ့ဒုက္ခသည်အရေးအတွက်ကိုဒီနှစ်ထဲ ဒီဒီတာရှော့ချသွားမှာဖြစ်ပြီးနိုင်ငံရေးခုလုံခွင့်တောင်းခံသူတွေဒီဗီဗီဇာကန်စမ်းမဲ့အစီအစဉ်နဲ့ပတ်သက်လို့တင်းကျပ်တဲ့မူဝါဒတွေကင်တွယ်ဆောင်ရွက်သွားဖို့လိုကြောင်းသမ္မတဒိုနယ်ထရမ့်ကအမေရိကန်လွှတ်တော်ကိုတိုက်တွန်းလိုက်ပါတယ်အခုလိုတင်းကျပ်တဲ့သမ္မတထရမ့်ရဲ့လာဝကမူဝါဒကြောင့်အမေရိကန်မှာအခြေချမဲ့မြန်မာဒုက္ခသည်တွေကိုအခက်ကြုံစေတယ်လို့ဒုက္ခသည်အရေးကူညီသူတ ဒီလိုမျိုးအခြေအနေကိုတွေးဆောင်ရင်းနဲ့ပတ်သက်လို့တင်းကျပ်စွာကင်တွယ်ဖို့လိုကြောင်းအေဘီဒီအန်ကအင်ဘီရိုမှာသတင်းထုတ်တင်နဲ့တွေးဆောင်ရင်း American Luto go Titan Josula Daba.
This Congress has to meet quickly. We need to get rid of chain migration. We need to get rid of catch and release.
American Tirozuma, Nangada, Chitware, Nangada, Rigatse, Through Muy Nangama, Chenida, Miba Manamarigo, American Matiawan Layo, Chichaku, and Pede, Season Way, Nangay Kunogan, Tauka Mure, Nezakane Kuan Ladurigo, Panti, Pianluk, Pinidare, Luemuke Sama, Shobobi, Sompia, Pinida, the other Jidwe. TV, Pizza, Kansame, Season, Sari Kisaya Dugo, Luton in a Mianzo, Yu Lusambo, Luni Babi.
Bigger song about Ma, the Maradone Tranga, Natasa Go Panayin Edwin, Doka de Donau Tibe, Lekambo, Tamakera, Pibari, Ta Doga de Koyubo, Uri, Piatangere, Tangoya, Shisega, Salo, Nibon Lise Edwin, Nezon Koyuda, Pidelo, American Ma, Doka de Yikuni Samyani de, Indiana Binega, Doctor Rodinaga, Pibari.
Obama let it go, no? Harry Dongaro. Then he go shit down on the town and lo jure. Obama now so nip ma. The thing at the town you go so shut it. Era nip the way my bed. The man Trump dead laro era o nga town nga town shore. Manikaro lay down nga town up your shore. A kuaro don't down jaw and I'm up your shore. So, Bama Pitari, America was out like a throw, nay, dobby. သမဏဒွန်ရဲ့ထရမ်ရဲ့ဒုက္ခသည်ဆိုင်ရာမူဝါဒတင်းကြပ်လာတာကြောင့်အမေရိကန်မှာအခြေချဖို့ဂျာနိုင်ငံတစ်ခုမှာစောင့်ဆိုင်းနေကြတဲ့မြန်မာနိုင်ငံကတိုင်းသားဒုက္ခသည်တွေကိုအခက်ကြုံစေတယ်လို့ဒေါက်တာရိုဒင်းကပြောပါတယ်။လောလောဆယ်ကတော့ကျွန်တော်တို့ UNHCR အတိအမှတ်ပြုတဲ့ချင်းမျိုးသားတပေါင်း8000လောက်ကမ္ဘာတစ်ဝှမ်းမှာရှိတယ်။အများစုကတော့မလေးရှားမှာပေါ့တပေါင်း9000လောက်ပေါ့နော်။
အင်းဒီယာနဲ့ထိုင်းမြန်မာနယ်စပ်တို့အနီပေါ်တို့မှာတချို့၃-4000လောက်ရှိမယ်။အဲ့ဒီချင်းရီဖြူဂျီအတိမတ်ပြုပြီးသားတပေါင်း8000လောက်ဖြစ်တယ်လို့ပဲသူတို့ရောက်ရှိနေတဲ့မလေးရှားဒါမှမဟုတ်နယူးဒေလီမှာ
UNHCR ရဲ့အထောက်အပံ့ပေါ့နော်။ဘုရားအယူပြီးတော့ဖြစ်တယ်လို့ပဲဘဝသူတို့ရုံးကန်နေရမယ့်ဟာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်နေတာကြောင့်ဒုက္ခသည်တွေသူတို့နေရာရင်းမှာပြန်လဲအခြေချနိုင်ဖို့
တိတိကျကျချမထားသေးဘူးလို့ကျွန်တော်တွေးရှိရပါတယ်။ဒါကြောင့်အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံကဒုက္ခသည်အရေးကိုအထူးအလေးထားဆောင်ရွက်ပေးဖို့သူတို့အနေနဲ့အမေရိကန်လွှတ်တော်တာဝန်ရှိသူတွေကိုချင်းကပ်တိုက်တွန်းကြောင်းဒေါက်တာရိုဒင်းကပြောပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးဌာနရဲ့တရားဝင်ထုတ်ပြန်တဲ့စာရင်းအရနှစ်ထောင်ဆယ့်ရှစ်အောက်တိုဘာတရက်ကနေနှစ်ထောင်ဆယ့်ကိုမတ်လ31ရက် တမနာနိုင်ငံဖြစ်ပြီး48ရာခိုင်နှုန်းရှိပါတယ်ဒုတိယအများဆုံးကတော့မြန်မာနိုင်ငံကဖြစ်ပြီး19ရာခိုင်နှုန်းနဲ့ယူကရိန်းနိုင်ငံက13ရာခိုင်နှုန်းဖြစ်ပါတယ်ရောက်လာသူတွေတဲက68ရာခိုင်နှုန်းဟာခရစ်ယာန်ဘာသာဝင်တွေဖြစ်ကြပါတယ်VOA ရဲ့ကြာသာပတင်းနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့နိုင်ငံကသတင်းတစ်ပုဒ်ကိုတင်ပြချင်ပါတယ်ဘရူနိုင်းနိုင်ငံမှာ AP3 ရဲ့ဗုဒ္ဓနေကဆာလိုအာနာသက်ဝင်ခဲ့တဲ့လိင်တူဆုံမဲ့သူတွေအိမ်အောင်ရေးဖောက်ပြန်သူတွေကိုဂဲနဲ့ပစ်ပေါက်တည်တံစီရင်တဲ့ဥပဒေကိုနိုင်ငံတကာကပြင်းပြင်းထန်ထန်ရှုတ်ချမှုတွေထွက်ပေါ်နေပါတယ်ဒီဥပဒေတွေကိုဆိုင်းငံ့ထားဖို့ကုလသမဂ္ဂအတွင်းမှုချုပ်နဲ့လူအခွင့်အရေးဆိုင်ရာမဟာမင်းကြီးတို့ကလည်းတောင်းဆိုလိုက်ပါတယ်အပြည့်စုံကို တော်ခင်မျိုးသက်ပြောပြမှာပ
ါမွတ်စလင်အများစုနေထိုင်ပြီးဘုရင်စနစ်နဲ့အုပ်ချုပ်တဲ့သင်းငယ်တဲ့ဘရူနိုင်းနိုင်ငံဟာ2014ခုနှစ်မှာအာရှတိုက်ရဲ့ပထမဆုံးအစ္စလမ်ဘာသာရေးဥပဒေနဲ့အုပ်ချုပ်တဲ့နိုင်ငံဖြစ်လာတာပါအရင်ကဗြိတိရှ်ကာကွယ်ဆောင်ရှောက်ခံနိုင်ငံဖြစ်ခဲ့တဲ့ရေနံကျွေးဝတဲ့ဘရူနိုင်းနိုင်ငံမှာလူရေ၄သိန်းခွဲလောက်ရှိပြီးဩဇာကြီးတဲ့ဘရူနိုင်းဆော်ဘွားဟက်ဆနာဘိုခီယာကဝန်ကြီးချုပ်တာဝန်ကိုပါအနှစ်50ကျော်ယူပြီးအုပ်ချုပ်နေတာဖြစ်ပါတယ်။အိမ်တော်ရေးဖောက်ပြန်သူလင်းလူဆုံမဲ့သူတွေဖြစ်အပြစ်ရှိကြောင်းအဆုံးဖြတ်ခံရမယ်ဆိုရင်ဂဲနဲ့ပြစ်ပေါက်သေးတမ်းစီရင်ခွင့်ပေးတာအပအဝင်အစ္စလမ်ဘာသာရေးဥပဒေနဲ့အရေးယူမယ်ပြစ်ဒဏ်သတ်မှတ်ချက်အသစ်တွေဧပြီလ3ရက်နေ့မှာစတင်အသက်ဝင်ခဲ့တာဖြစ်ပါတယ်။ဘရူနိုင်းဆော်ဘွားဘိုခီယာချမှတ်ခဲ့တဲ့ရှရီယာအစ္စလမ်ဥပဒေမှာပြင်းထန်တဲ့ပြစ်ဒဏ်တွေကိုထပ်မံထည့်သွင်းခဲ့တာဖြစ်ပြီးဒီဥပဒေအရကလေးတွေနိုင်ငံခြားသားတွေနဲ့မွတ်စလင်မဟုတ်တဲ့သူတွေကိုပါအရေးယူနိုင်ပါတယ်။ဥပဒေအရခိုးမှုကျူးလွန်သူကိုပထမတစ်ချိန်မှာညာဘက်လက်အဖြတ်ခံရမှာဖြစ်ပြီးဒုတိယအချိန်မှာတော့ဘယ်ဘက်ခြေတော်ဖြတ်ခံရမှာဖြစ်ပါတယ်။အိမ်တော်ရေးဖောက်ပြန်သူတွေနဲ့လင်းတူဆုံမဲ့သူတွေတဲကအမျိုးသားချင်းဆက်ဆံသူတွေကိုခဲနဲ့ပစ်ပေါက်ပြီးတေးတံပေးခွင့်ပေးထားတယ်လို့အမျိုးသမီးချင်းဆက်ဆံမှုအတွက်ကျိန်းနံတရားရိုက်ပြီးအပြစ်ပေးခွင့်ရှိနေတာပါ။ကဘာပေါ်မှာလူတိုင်းဟာလွတ်လပ်စွာနေထိုင်ခွင့်ဂုဏ်သိက္ခာနဲ့ရပိုင်ခွင့်တွေရှိတဲ့အတွက်ဘရူနိုင်းအစိုးရရဲ့အခုချမှတ်လိုက်တဲ့ပြည်မှုဆိုင်ရာဥပဒေသစ်ပါအချက်တွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြက်ပြက်သားသားဆန့်ကျင်ကြောင်းအတွင်းရေးမှူးချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကဗိုလ်တပုနဲ့နယူးယောက်ကုလသမဂ္ဂယုံချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ
် For the Secretary General's part he stands clearly against any form of cruel
အတွင်းရေးမှူးချုပ်ပိုင်းကပြောရရင်ဘလို့ရရဆက်ဆက်အပြစ်ပေးမှုမျိုးကမဆိုအတွင်းရေးမှူးချုပ်ကပြက်ပြက်သားသားဆန့်ကျင်ပါတယ်ကိုချစ်ချင်တဲ့သူကိုချစ်ဖို့နဲ့ကိုအတူနေချင်တဲ့သူနဲ့နေခွင့်ရရေးလို့လူသားအားလုံးရဲ့ရပိုင်ခွင့်တွေကိုအကာအကွယ်ပေးဖို့လှုပ်ဆောင်မှာဖြစ်ပါတယ
်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလက်ကဘရူနိုင်းရဲ့အခုလိုဥပဒေသစ်ထုတ်ပြန်မှုအတွက်ရှုံ့ချလိုက်ပြီးဘာသာရေးနဲ့လူခွင့်ရေးဆိုင်ရာယုံကြည်ချက်တွေဟာခွဲခြားလို့မရတဲ့အတွက်ဒီလိုအဖြစ်ပေးတာမျိုးကိုဥပဒေဖြင့်လည်းမပြတ်ထမ်းဖို့တောင်းဆိုခဲ့ကြောင်းဒီသတင်းပတ်အစောပိုင်းမှာပဲကုလသမဂ္ဂလူခွင့်ရေးဆိုင်ရာ OHCHR ယုံပြောခွင့်ရရာဗီနာရှမ်ဒါဆန်နီကပြောခဲ့တာပ
ါ The High Commissioner for Human Rights is stressing that religion and human rights are not opposing forces
in fact ဘာသာရေးနဲ့လူခွင့်ရေးဟာတစ်ခုနဲ့တစ်ခုဆန့်ကျင်ဘက်အရာတွေမဟုတ်ပါဘူးလို့လူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးကအလေးနက်ထားပြောပါတယ်တကယ်တော့ဒီနှမျိုးစလုံးရဲ့အခြေခံယုံကြည်ချက်အများပြားကတကယ်ကိုတူတာပါဘရူနိုင်းအစိုးရအနေနဲ့ဒါတွေကိုဥပဒေတည်းရဲ့အနေနဲ့မပြတ်ထမ်းဖို့ကျမတို့ကတောင်းဆိုပါရယ်ဒီလိုပြတ်ထမ်းမဲ့အစားဘာသာရေးကောင်းဆောင်တွေအစိုးရကောင်းဆောင်တွေအတိုင်းဝိုင်းမျိုးစုံကလူမှုလူအဖွဲ့အစည်းတွေပြည်သူတွေနဲ့တိုင်ပင်ပြီးဘရူနိုင်းပြည်သူအားလုံးရဲ့လူခွင့်ရေးကိုပါမထိခိုက်ဖဲရာဇဝဲမှုတိုက်ဖျက်နိုင်မဲ့ဥပဒေမျိုးကိုရေးဆွဲဖို့ပန်ကြားပါရယ
် American Britain Germany နဲ့ပြင်သစ်နိုင်ငံတွေကလည်းဒါကိုဥပဒေသစ်ဖြင့်လည်းမပြတ်ထမ်းမှုဆက်ပြီးတိုက်တွန်းနေပါတယ်။အမေရိကန်အစိုးရကဘရူနိုင်းရဲ့အခုလိုလှုံ့ဆော်ချက်အတွက်စိုးရိမ်ကြောင်းပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရရောဘတ်ပလန်တီယိုကဘရူနိုင်းအစိုးရရဲ့ဆုံးဖြတ်ချက်ဟာအမေရိကန်နဲ့ရောလူခွင့်ရေးဆိုင်ရာနိုင်ငံတကာလိုက်နာရမယ့်အချက်တွေနဲ့ပါကန့်ညီမှုမရှိဘူးလို့ပြောပါတယ်။နိုင်ငံတကာလိုက်နာရမယ့်အချက်တွေထဲမှာတဦးနဲ့တဦးလူမဆန်တဲ့နှိပ်စက်အကြမ်းဖက်မှုတွေမလုပ်ဖို့နဲ့အားနည်းသူတွေကိုအကာအကွယ်ပေးဖို့တွေပါဝင်ပြီးဘရူနိုင်းနိုင်ငံအနေနဲ့ကုလသမဂ္ဂဗရင်ဂျင်စရမ်းမှာပြတ်ထန်းထားတဲ့အတိုင်းညှဉ်းပန်းနှိပ်စက်မှုတွေမလုပ်ဖို့နဲ့ရပိုင်ခွင့်တွေအတွက်အကာအကွယ်ပေးဖို့ပါတောင်းဆိုခဲ့ပါတယ်။နယူးယောက်အခြေစိုက် Human Rights Watch လူခွင့်ရေးအဖွဲ့ရဲ့အာရှဒေသဆိုင်ရာဒါရိုက်တာ Phil Robertson ကတော့ဘရူနိုင်းရဲ့ပြည်မှုဆိုင်ရာဥပဒေသစ်ဟာလူမဆန်တဲ့ရက်စက်မှုဖြစ်ပြီးခေတ်ဟောင်းကအဖြစ်ပေးတဲ့ပုံစံမျိုးဖြစ်နေတဲ့အပြင်ဒါမျိုးဟာရာဇဝတ်ပြစ်မှုအဖြစ်တောင်မတတ်မှတ်တင်ဘူးလို့ပြောပါတယ်။ဒီဥပဒေသစ်ကိုနာမည်ကျော်အမှုပညာရှင်တွေဖြစ်ကြတဲ့ Elton John, Ellen DeGeneres နဲ့ Josh Clooney တို့ကပြစ်တင်ရှုံချလိုက်ကြပြီး American နဲ့ Europe မှာရှိတဲ့ Brunei ဆော်ဘွားနဲ့ဆက်နွယ်နေတဲ့ Hotel 9ခုကိုတပိတ်မှောက်ကြဖို့လဲလှုံ့ဆော်နေကြပါတယ
်ဒီဝေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ 9km 32 40 48အပြင် ဒုတိယနာရီဘက်မှာတိုင်းလန့်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူ19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလန့်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလန့်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ယူအမေရိကန်တန်ရဲ့ဂျာတာပတိနေမနက်ခင်းအစီအစဉ်ကိုမနက်9နာရီအထိလိုင်းလိုမီတာ30 40 48အပြင်လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝဲအတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ရာကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့ဦးကျော်စန္ဒာရဲ့မြန်မာငြိမ်းချမ်းရေးနောက်ဆုတ်နေပြီလားဆိုတဲ့သုံးသပ်ချက်မှာတော့
ဒီလိုမျိုးရည်ရည်လက်လက်ကန်ကြီးတော့ဒီရင်းကမတိုက်ဘူးပြပါကောင်းလည်းမကောင်းနိုင်ဘူးရည်ရှိပါလေနော်ဒါပေမဲ့လက်ရှိလောလောဆယ်အချိန်မှာတော့ပြက်ကတိုက်တယ်ဆိုပြက်ဝဲပြန်တိုက်ကြတယ်ရှိနေမှာတော့တ
ို့တို့ပါမကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်းပါးတွေကိုမူရင်းအာဝန်ပြည့်ဦးကျော်စန္ဒာနဲ့ကိုဝင်းမင်းတို့ကပြောပြမှာပါ
ရဆိုင်နေတော့မြန်မာညီငယ်ရေးဆိုတဲ့ကောင်းစဉ်နဲ့ Ashley Salt ရဲ့ဆောင်းပါးကို Asia Dialogue မှာပါပါတယ်။ညီငယ်ရေးဖြစ်စဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာအစိုးရရောစစ်တပ်ပါနှုတ်ကပြပေးယူငါလွဲလို့တိုင်းရင်းသားတွေရေရှည်ခံစားလာရတဲ့ဒုက္ခတွေလူကျင်တဲ့ဆန္ဒတွေကိုဖြစ်စဉ်ပေးဖို့နေနေတာကနားထောင်ဖို့တောင်စိတ်ဝင်စားဘူးလို့ရေးသားထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးကြတဲ့ကဒီမိုကရေစီကိုခဏစမ်းသပ်ခဲ့ပြီးတဲ့နောက် 1962 စစ်တပ်ကအာဏာသိမ်းလိုက်ပါတယ်။အဲ့နောက်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဟာဒါဇင်းချင်းချီပြီးပေါ်ပေါက်လာခဲ့ပါတယ်။ဒီအဖွဲ့တွေဟာအစတုန်းကခွဲထွက်ရေးကိုဥတီခဲ့ကြပြီးမြဲ1980ပြည့်လွန်နောက်ပိုင်းကစလို့ဖက်ဒရယ်ပြည်ထောင်စုတစ်ခုအတွင်းမှာကိုယ်ပိုင်အုပ်ချုပ်ရေးနဲ့နေထိုင်ဖို့ကိုဥတီလာကြတယ်လို့ဆိုပါတယ်။အဲ့တချိန်တည်းမှာပဲစစ်တပ်ကတော့ Burmanization လို့ခေါ်တဲ့တိုင်းသားတွေကိုဗမာအမျိုးသားတဲမှာရောမွေပစ်ဖို့အစီအစဉ်ပဲဆက်လိုက်ပြီးကျင့်သုံးလာတယ်လို့လည်းရေးသားထားပါတယ်။2015မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာခဲ့ပြီးမြဲမြန်မာစစ်တပ်ကအာဏာကြီးစုစဲဖြစ်ပါတယ်။ဒီချိန်အစိုးရရင်ဆိုင်နေရတဲ့အရေးကြီးဆုံးပြဿနာကတော့ရဆိုင်နေတဲ့ညီညာရေးဖြစ်စဉ်ပဲဖြစ်ပါတယ်။ရခိုင်ကဥသိမ်းစင်အစိုးရဟာ2010အာဏာရလာပြီးတဲ့နောက်ပြုပြင်ရေးလုပ်ငန်းတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ညီညာရေးဆွေးနွေးမှုတွေကိုကြိုးပမ်းလှုပ်ဆောင်ခဲ့တာဟာအကြက်ခတ်သမားတွေအံ့အားသင့်ခဲ့ရပါတယ်။ဥသိမ်းစင်အစိုးရသက်တမ်းကုန်ကနေ2015အောက်တိုဘာလမှာတော့တိုင်းဒေသနဲ့ကိုင်းအဖွဲ့ရှိဖွဲ့နဲ့ NCA လို့ခေါ်တဲ့ပြည်သူ့ရုပ်ပြစ်ခတ်ရဆဲသဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့ပြီးအပြစ်ခတ်ကြီးကြပ်ရေးစနစ်တရနဲ့နိုင်ငံရေးပြဿနာဆက်လက်ဆွေးနွေးမဲ့အစီအစဉ်တွေကိုပါဥတီချမှတ်ခဲ့တယ်လို့ဆိုပါတယ် NLD အစိုးရတက်လာတော့ဒီညီညာရေးဖြစ်စဉ်ဟာပုံမစင်းမြန်လာလိမ့်မယ်လို့မျှော်လင့်ချက်တွေမြင့်မားလာခဲ့ပါတယ် NLD အစိုးရဟာညီညာရေးညီလာခံတွေကိုသုံးနှစ်တာမြတ်တစီတန်းကြီးကျင်းပလာခဲ့ပြီမဲ့ကံမကောင်းအကြောင်းမဟစွာပဲညီငယ်ရေးဖြစ်စဉ်ကတော့နောက်ဆုတ်သွားခဲ့တယ်လို့ဆိုထားပါတယ်။အစိုးရနဲ့စစ်တပ်တို့ဟာတိုင်းရင်းသားဒေသတွေမှာခိုင်လုံစိတ်ချရတဲ့နိုင်ငံရေးဆွေးနွေးမှုတွေကိုပြုလုပ်ခွင့်မပေးခဲ့သလိုပြည်ထောင်စုအဆင့်ညီငယ်ရေးဆွေးနွေးပွဲတွေမှာလည်းတင်းကြပ်တဲ့ထိန်းချုပ်မှုတွေချမှတ်ခဲ့တယ်လို့ဆက်လက်ရေးထားပါတယ်။အဲဒီချိန်ထဲမှာပဲမြန်မာစစ်တပ်ကလည်း MCA ကိုလက်မှတ်ရေးထိုးထားခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုတောင်းမှထိုးစစ်ဆင်လာခဲ့တယ်လို့ဆိုပါတယ်။အင်းဒီရင်အားရင်တရုတ်နိုင်ငံကတော့သူ့နယ်စပ်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကို NCA လက်မှတ်ရေးထိုးဖို့ဖိအားပေးလာတဲ့အတွက်ဒီချက်ဟာမြန်မာအစိုးရနဲ့စစ်တပ်တို့ဖို့ဒါညီညာရေးဖြစ်စဉ်ဆက်လက်ရှင်းတူးစရာဖြစ်တယ်လို့ယူဆနေပါတယ်။သို့တော်လည်းပဲအပြစ်ရဆဲတဲ့အဆင့်ကနေပြီးဘယ်လိုရှေ့ကိုတူးမယ်ဆိုတာဆွေးနွေးဖို့ KIA ကနေအစိုးပြုချက်လုပ်လာတဲ့အခါမှာစစ်တပ်ကဒါကိုပယ်ချခဲ့ပါတယ်။စကားကုန်ပြောရင်တော့မြန်မာနိုင်ငံရေးဟာသူ့အဖွဲ့ငါ့အဖွဲ့ကိုယ်ကြီးမှန်းကျင်တဲ့ကိုလုံးဝကြားချင်းတာဖြစ်ပါတယ်တဲ့စစ်တပ်ဟာ2008ဖွဲ့စည်းပုံကိုကာကွယ်ရင်းသူ့အာဏာဆက်လက်တည်မြဲရေးကိုလုံးနေပြီးတော့မတူကွဲပြားမှုတွေကိုအပြန်အလှန်လေးစားပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုမလိုလားပါဘူးလို့ဆိုထားပါတယ်တချိန်တည်းမှာပဲဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့လူဖော်ကိုင်ဘက်တွေဟာလည်းပဲ တိုင်းသားလက်နက်ကိုင်အဖွဲ့တွေဆယ်စုနှစ်နဲ့ချီပြီးလူလာလာတဲ့တိုက်ခိုက်လာတဲ့ကိုပိုင်အုပ်ချုပ်ရေးရရှိရေးပေါ်မှာစာနာမှုမရှိပါဘူးလို့ရည်သားထားပါတယ်။ဒေါန်ဆန်းစုကြည်ကအင်ဂျင်ရေးဖြစ်စဉ်ဟာဥဇာပိကစားတရားဖြစ်တယ်လို့ဆိုခဲ့ပေမဲ့အမှန်တကယ်ဥဇာပိနေရာကတော့စစ်တပ်နဲ့အဆင်ပြေဖို့သာဖြစ်ပါတယ်။မျိုးပေါ်နေဗမာလူမျိုးစုကိုကိုစားပြုတဲ့သူရဲ့ NLD ပါတီနဲ့စစ်တပ်အဆင်ပြေတာအဓိကဖြစ်တယ်လို့ရည်သားထားပါတယ်။တနည်းပြောရင်အစိုးရရောစစ်တပ်ပါတိုင်းရင်းသားတွေရဲ့ပြဿနာကိုဖြေရှင်းပေးဖို့နေနေတာကနားထောင်ဖို့တော့မှစိတ်ဝင်စားဘူးလို့ရည်သားထားပါတယ်ခင်ဗျာ
။နောက်သတင်းတစ်ပုဒ်အနေနဲ့မတ်လ29ရက်နေ့နေစွဲနဲ့ထွက်လာတဲ့လေးလတစ်ချိန်ထုတ် Global Asia မူဝါဒရေးရာမဂ္ဂဇင်းထဲမှာမြန်မာနိုင်ငံကလူနည်းစုငွေကြေးစီးပွားနဲ့နားလည်မှုအလွဲများဆိုတဲ့ခေါင်းစဉ်နဲ့မြန်မာငင်းကြေးလုပ်ငန်းစဉ်လမ်းလွဲနေတာကိုပြင်ဆင်ဖို့ပါတယ်လင်နာကထောက်ပြထားတာကိုဆက်ပြောမှာပါမြန်မာနိုင်ငံလူမျိုးစုနဲ့ဒီမိုကရေစီအကြောင်းစာအုပ်များစွာရေးခဲ့တဲ့ပါတယ်လင်နာကမြန်မာနိုင်ငံမှာ NCA လို့တူကခေါ်တဲ့တနင်္ဂနွေလုံးအပြည့်ရဲ့စာချုပ်မူကြမ်းကို2015ခုနှစ်မတ်လ31ရက်နေ့မှာလက်မှတ်ထိုးခဲ့တာကိုမြန်မာသပိုင်းမှာပြည်ပြည့်စုံမှုအရှိဆုံးစာချုပ်လို့ယူဆပြီးဝိုင်းချီချီရခဲ့ကြပေမဲ့ဒီနေ့အထိတိုက်ပွဲတွေကျင်းနေတော့လေကြောင်းကပါတိုက်နေပြီလို့ဝေဖန်လိုက်ပါတယ်ဒါအပြင်2015ခုနှစ်အောက်တိုဘာ15ရက်နေ့မှာတကယ့် NCA အပြီးသတ်ကိုထိုးခဲ့တဲ့အဓိကနှစ်ဖွဲ့ဖြစ်တဲ့ KNU ကင်းမျိုးသားစည်းရုံးနဲ့ RCSS ရှမ်းပြည်တန်လေထူထောင်ရေးကောင်စီတို့အနေနဲ့လည်းမနစ်နှောင်းပိုင်းကစပြီးလက်တွေ့ဆက်တိုးတက်မှုတွေမရှိတာကြောင့်တရားဝင်ဆက်ဆွေးနွေးဖို့ရက်ဆိုင်ထားတယ်လို့သတင်းစာဆရာလက်ဖြစ်တဲ့ပါတီလစ်နာကဝေဖန်လိုက်ပါတယ်။တကယ်တော့မြန်မာနိုင်ငံငြိမ်းချမ်းရေးပြဿနာကိုတကယ်နားလည်နိုင်ဖို့ကနိုင်ငံတကာသင်ခန်းစာတွေလက်ယူနေကြတာထက်မြန်မာနိုင်ငံတွင်အရင်တောက်လျှောက်ဖြစ်လာခဲ့တဲ့သင်ကန်းစာတွေတန်ယူဖို့လိုတယ်လို့ဘန်ကောက်အခြေစိုက်မြမအရေးကျွမ်းကျင်သူပါတီလင်နာကထောက်ပြလိုက်ပါတယ်။ပါတီလင်နာကဆက်ပြီးမြမသပိုင်းတစ်လျှောက်ငြိမ်းချမ်းရေးဆွေးနွေးလာခဲ့တာကိုပြန်ကြည့်ရင်တကယ်ငြိမ်းချမ်းရေးမရပဲလက်တွေ့တိုက်ပွဲတွေသာပြန်ရလာခဲ့ရတဲ့အဓိကအကြောင်းရင်းကမြမအစိုးရအဆက်ဆက်အနေနဲ့အခြေခံဖြစ်တဲ့နိုင်ငံရေးပြဿနာကိုအရင်အဖြေမရှာဘဲလူမျိုးစုတက်တွေကိုလက်နဲ့အရင်စွန့်ဖို့လမ်းကြောင်းခဲ့တာနဲ့ငွေကြေးစည်းဝါးမလုံးတွေပေးလမ်းလွှဲခဲ့တာတွေကြောင့်အထူးကဖြစ်တယ်လို့ထောက်ပြလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံအငြင်းကြေးလုပ်ငန်းစဉ်နောက်ွယ်ကတရုတ်နိုင်ငံရဲ့အရေးမဲကြီးကိုလည်းအသေးချာနားလည်ဖို့မရဘူး။တရုတ်အနေနဲ့အခု NCA လက်မှတ်မထိုးသေးတဲ့လူမျိုးစုမဟာမိတ်တပ်ဖွဲ့တွေကိုဥဆောင်ထားတဲ့ UWS ခေါ်ဝါပြည်သွေးစည်းညီညွတ်ရေးတပ်ကိုကပိုက်ထဲထည့်ထားပြီးလက်ရှိတရုတ်ကျိုးစည်းဝါးကြီးဖြစ်တဲ့ BRI ခေါ်ကပတ်လန်းအတွက်ကစားနေတယ်။ဒီကပတ်လန်းအောက်မှာမြစ်ဆုံဆယ်ကအထူးကမှုတော့ပဲစခိုင်းပြည်နယ်ကြောက်ဖြူစေကန်းနဲ့တရုတ်ရဲ့ပင်လယ်ထွက်ပေါက်ပေးယူနန်ပြည်နယ်ကြားမြန်နှုံးမြစ်ရထားလမ်းဖောက်ပြီးအိန္ဒိယပင်လယ်ထွက်ပေါက်ရဖို့ကပိုအရေးပါလာတယ်လို့ဆက်ထောက်ပြထားပါတယ်။ဒါကြောင့်မြမငင်းချိုင်းလုပ်ငန်းစဉ်လမ်းလွဲနေတာကိုပြန်ပြန်နိုင်ရေးငင်းချိုင်းပြဿနာအရင်အဖြေဆက်ရှာဖို့ NCA အတင်းဆက်ထိုးဖို့မလုပ်တော့ဘဲအားလုံးကိုအပြည့်ရစဲရေးအစိုးရဘက်ကကြီးညာပြီးအပြည့်ရသေးကြအောင်စောင့်ကြည့်လုပ်ငန်းစဉ်ထားကနိုင်ငံရေးဆွေးနွေးပွဲတွေကိုလက်လက်ကင်တက်တွေ့ခြင်းစစ်တမ်းခံရတာအဖွဲ့တွေနဲ့ဩဇာကြီးဘာသာရေးအဖွဲ့တွေပါတက်ရောက်ဖို့ဖိတ်ခေါ်ပြီးနိုင်ငံနဲ့လူမျိုးစုအားလုံးလက်ခံနိုင်မဲ့ Federal ပုံစံကိုဝိုင်းလေ့လာကာနောက်ဆုံးမှနိုင်ငံရေးသဘောတူညီချက်တွေကိုလက်မှတ်ထိုးတင်တယ်လို့ပါတီလင်နာကအကြံပြုထားပါတယ်ခင်ဗျာ
။သောဒရှင်များရှင်အဂတိလိုက်စားမှုပြဿနာကိုအစိုးရကကင်တွယ်ဖြေရှင်းနေတဲ့နေရာမှာအစိုးရတာဝန်ရှိသူတွေလိုပါဖမ်းဆီးအရေးယူနေတာတွေ့နေရပါတယ်။ဒါပေမဲ့လေပေါ်ထုတ်အရေးယူဖို့ကြံနေသေးတယ်အကျင့်ပြချစားမှုတွေကလည်းရှိနေသေးပါပဲအကျင့်ပြချစားမှုတွေဟာဘယ်နေရာတွေမှာဘသူတွေကဘလို့ပုံစံမျိုးတွေနဲ့ကျူးလွန်နေကြတာပါလဲကျူးလွန်သူတွေကိုဘလို့ပေါ်ထုတ်အရေးယူနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမိမြတ်လူသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတစ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ
။စနေည view ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။အမေရိကန်အီလီယန်3အင်္ဂလိပ်သင်ခန်းစာကိုတော်လွတ်လပ်တန်ပို့ချမှာပ
ါ။ဒီလိုမျိုးနဲ့ကျင်ပြမယ် idiom အတုံးကတော့
lip service
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက lip lip ကနှုတ်ခမ်း SERVICE service ကတခုခုကိုလှူဆောင်ပေးတာဆိုတော့ Squid Queen ရဲ့တိုက်ရိုက်ကြီးပဲကတော့နှုတ်နဲ့တခုခုကိုလှူဆောင်ပေးတာပေါ့ Lip service တဲ့လိုက်ဖက်တဲ့ကြိယာကတော့ GIVE give ဒါမှမဟုတ် PAY pay ဖြစ်ပြီးတော့ give lip service ဒါမှမဟုတ်ရင် pay lip service လို့ပြောလို့ရပါတယ်idiom တွေကတော့တခုခုကိုလှုပ်ပေးပါမယ်တခုခုကိုထောက်ခံပါတယ်သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်ထဲကမပါနားချကောင်းအောင်အပြောတက်တက်လှုပ်တာမျိုးတကယ်လက်တွေလှုပ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်ဒီလုံးနဲ့ပတ်သက်လို့ George Cooper ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် They paid lip service that the elections will be free and fair butThey had no intention of doing so.
သူတို့ကရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတပါမယ်လို့လောကလှုပ်ထားခဲ့တယ်လေ။လက်တွေ့မှာတော့ဒီလိုလှုပ်ပြီးဖို့သူတို့မှာရည်ရွယ်ချက်မရှိဘူးလို့အကြေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ They paid lip service that the elections will be free and fair, but they had no intention of doing so.
တခုခုကိုသဘောတူပါတယ်ထောက်ခံပါတယ်လုတ်ပေးပါမယ်လို့လောကိုချောပြီးတကယ်တော့လက်တွေမှာမလုတ်ပေးခဲ့ဘူးအပြောကြီးတက်တက်ပဲဆိုရင် idiom အသုံးရဘယ်လိုပြောမလဲ
give lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်တရသံပို့ချတဲ့ idiom အင်္ဂလိပ်သင်ခန်းစာတွေကိုပြည်ဝိမနဲ့ခင်းနိုင်မှာအားဆင်နေပါတယ်ခင်ဗျာအခုတော့ဦးကျော်စံသားရဲ့မြန်မာပြည်သုံးသက်ချက်ဖြစ်ပါတယ်မြန်မာနိုင်ငံညီငင်းညာရေးဖြစ်စဉ်ဟာရှေးမတိုးတဲ့အပြင်နောက်ပြန်ဆုတ်နေတယ်လို့ဝိုင်းရင်နိုင်ငံရေးတမားကြီးဦးသူဝေကသုံးသပ်ပါတယ်ဒါပေမဲ့ NCA လက်မှတ်မထိုးထားသေးတဲ့ AA နဲ့အစိုးရတို့ဆွေးနွေးဖို့အပြန်အလှန်သဘောတူညီကြတာဟာအလားအလာကောင်းတယ်လို့ဆိုပါတယ်အသေးစိတ်ကိုဦးသူဝေနဲ့ဦးကျော်စံသားတို့ဆွေးနွေးထားကြပါတယ်
ကျောက်သူခင်ဗျာပထမဆုံးကျွန်တော်မေ့ချင်တာကတော့အခုမြန်မာနိုင်ငံမှာ
ဟုတ်ကဲ့
အရင်သားလက်နက်ကင်အင်အားစုတချို့အထူးသဖြင့် AA နဲ့တိုက်ပွဲတွေပိုးပြီးပြင်းထန်လာတာတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာရဲ့ရည်ပွေးရသုံးသပ်ချက်ကိုကြားချင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာတိုက်ပွဲဆိုလို့နော် AA နဲ့ပဲဖြစ်ဖြစ်ဘယ်သူနဲ့ပဲဖြစ်တိုက်ပွဲဖြစ်တာမကောင်းဘူးလို့ပြောနော်အခုတော့ဖြစ်ရင် AA နဲ့တိုက်ပွဲတွေဖြစ်နေတယ်အဲ့ဒီဖြစ်နေတာလည်းကျွန်တော်တို့ရေကျက်တွေကချမ်းသာနေလို့ဖြစ်နေတယ်။အေးကတော့ရခိုင်မျိုးသားဆိုတော့ရခိုင်မျိုးသားသူတို့အခြေချနေတာပေါ့ဗျာ။နော်အခြေချနေအောင်တွေးရကြတယ်။အဲရခိုင်မျိုးသားတွေကလည်းဝိုင်းပြီးအားပြီးဝင်ရတယ်လေနော်။ဒါပေမဲ့အဲ့လိုလက်နက်ကိုင်စတာနဲ့နေရမှာရခိုင်ပြည်မှာအဆအမရှိဘူးလေနော်။အမှုရှိတဲ့ဆိုတော့အဲ့ဒါကိုမရှိအောင်လို့အစိုးရဘက်ကလည်းကျွန်တော်တို့လည်းတွေးစားနေတယ်ရှင်တယ်။အဲ့တော့ဒီဟာတိုက်ပွဲတွေဖြစ်နေတယ်လို့ကျွန်တော်ယူဆတာပေါ့ဗျာနော်။
အဲ့ဒီဟာကိုတနက်ကန်ကြီးနဲ့ဖြည့်ဆင်းကြတာနီလန်းမှန်ပါရဲ့လားဆရာ
အဲ့ဒါကတော့ဒီလိုလေကျွန်တော်ရေကြီးရခုပြောလို့ရှိရင်ဘယ်သူကြီးလက်နက်ကန်ကြီးကဖြည့်ဆင်းတာမကြိုက်ဘူးပြောတော့လည်းမကောင်းနိုင်ဘူးလို့ယူဆပါတယ်နော်ဒါပေမဲ့လက်ရှိလောလောဆယ်အချိန်ဒီမှာတော့ပြက်ကတိုက်တယ်ဆိုပြက်ကတော့ပြန်တိုက်တာတွေရှိနေမှာပေါ့တိုးတော့ဘာပဲဖြစ်ဖြစ်လေတိုက်ပွဲမဖြစ်ဘဲနဲ့ကျွန်တော်တို့အခုပြောနေတဲ့နေတိုင်းပွဲပွဲမှာဒါဝင်လာပြီးဖြည့်ဆင်းကြဖို့ကောင်းတယ်လို့ယူဆတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကြားတော့ကတော့အရင်တော့ရှိရနေပြီးတော့ MCA လက်မှတ်မထိုးတဲ့လူတွေသူတွေကမလုပ်ဘူးဆိုတော့အရင်တော့လုပ်ခဲ့တယ်လေအခုတော့ကျွန်တော်တီးတော့ကြတော့အစိုးရလည်းပဲအေးအေးကဖိတ်ခေါ်နေလို့ကြားတယ်ပေါ့နော်အေးအေးကလည်းလာနေစနစ်နဲ့ဆိုတဲ့သဘောထားကြီးတယ်လို့ဆိုတယ်အကြီးကြီးအဲ့ဒီအမှန်တွေဒါကနကောင်းတဲ့အခြေအနေလို့ထွက်ပြပါတယ်ဗျာနော
် UBDJC အနေနဲ့တော့ဘယ်လိုလှုပ်ဆောင်မှုစဉ်းစားထားပါလဲဒီကိစ္စကိုတခြားအစီအစဉ်ရှိပါလား
ဒီလိုခင်ဗျာကျွန်တော်တို့ UBDJC ကအခုဆိုရင်မင်းကြောင့်မိသားစုချင်ရတယ်ပေါ့နော်ဒါလို့ကျွန်တော်တို့ GDP ရေးမခေါ်လာလို့ကြာပါပြီအဲကျွန်တော်တို့ရဲ့အစီအစဉ်တွေလည်းမူလအစီအစဉ်ထားလို့မဟုတ်ဘူးကြီးပါနော်ဒါလို့လည်းဆိုတော့2018ခုနှစ်မှာဒီရကတစ်ခါတက်ခေါ်ဦးမယ်အဲ2019ခုနှစ်မှာနှစ်ကြိမ်ခေါ်မယ်အဲ့လိုပြင်ဆင်ထားလို့အခုတက်ပြအောင်ကျွန်တော်တို့ဒီရကလည်းမဖြစ်သေးဘူးဒီရကကိုစီစဉ်နဲ့ GDP ရေးမခေါ်နိုင်ဘူးဆိုတဲ့အခါကျတော့ဒါကျွန်တော်တို့ GDP ဈေးကြီးတက်ရှုရမှာကြီးရလို့ရှိနေပါပြီ။ဒါငွေငန်းရေးရာရှိလို့တိုးတာမဟုတ်ဘဲနဲ့နောက်ဆုတ်ရည်လို့ဖြစ်နေတာပေါ့။ကျွန်တော်တို့ကိုယ်နဲ့အမိခံထားလို့ဖြစ်နေတယ်လေ
။အခုအဲ့ဒီတော့ဆရာလက်နက်ကင်တိုက်ပွဲတွေပိုးပြီးပြင်းထန်လာတဲ့အတိုင်းအတာအင်အားစုလက်နက်ကင်တွေပိုများလာတဲ့ threat သဘောဟာ ဒါဒီမိုကရေစီအလုံးမဖြစ်ဘူးလို့သုံးသပ်ကြပါတယ်ရေဘူးရအဖြစ်ဆရာဘယ်လိုမြင်ပါလဲခင်ဗျာ
ဒါကတော့ဒီဒီနေရာပဲတိုင်းပြည်မှာပဲဒီလိုလက်နက်ပြီးသားတက်ခါတွေဖြစ်ပြီးလို့ရှိရင်ပြန်ပြီးတော့ငင်းကြရလို့ဘုရားလွယ်လွယ်လည်းမဟုတ်ဘူးနော်မလွယ်တာကတော့ထားပါမယ်ဒါနဲ့ကျူးစားလို့ရှိရင်တော့ကောင်းတာပေါ့ကျူးစားမငင်းကြရတဲ့တကယ်ပုံသားမရှိရင်ကောင်းတယ်ဒါကျူးစားမိတာပေါ့ကျိုးတော့လည်းပဲဒီလိုကျိုးစားရင်းနဲ့လည်းတိုးကြရတော့ရှိရတော့ဘာလို့ဆိုတော့ဥစ္စာတွေကမတူတာတွေခြားနာတွေရှိတာကိုကျွန်တော်အဲ့ဒီဥစ္စာဆိုတာလည်းကျွန်တော်မြင်တဲ့လောက်ကတော့ဟောသူ့အဖက်မှာလည်းပဲဒီလိုနဲ့အတဲကြွရှိတာပဲနောက်ပြီးတော့လက်နက်ကြီးတိုင်းနာအဖွဲ့ကြီးဒီမှာလည်းဒီလိုပဲအတဲကြွအတဲကြွရှိတဲ့ခါကျတော့ကတိုက်ပွဲတွေကဖြစ်နေဖြစ်တာရှိတာပဲလို့ပြောရှင်နေပေါ့နော်ဒါတွေကတော့ကျွန်တော်အမြင်နဲ့တိတ်လို့ဆေးရပါဘူးကြာတော့လို့ဟိုတခါလည်းပြက်ပြီးတော့တိုက်ပွဲတွေကများလာတာမဟုတ်ကြာကြာလိုက်ကျလိုက်ကြလိုက်တယ်လည်းအခုတလို့ရတာပြန်ပြီးကျလာတာပေါ့ဆိုလိုတာကတော့ဒီဒီအရေးကြီးကအစအီစမတူတာလေးကြီးကဒီလိုပဲတက်လို့ကြာလို့ရှိတတ်တယ်လို့တော့ကျွန်တော်ယူဆတာပေါ့ဗျာနော
်ဟုတ်ကဲ့ဒါအပေါ်ရန်တိုက်ပွဲခေါ်ဆရာတဲ့အဲ့မတူရအယူဆကိုနိုင်ငံရေးနေရာချင်းနှီးဖို့ဆိုတာတော်တော်လေးခိုင်းနေပါသလားအဓိကအချင်းကျွန်တော်ထင်တယ်အဲ့တော့တိုင်းရင်းသားတွေဘက်ကတော့သူတို့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးကိုဒီမိုကရေစီနည်းနဲ့ဆောင်ရွက်ချင်တယ်တကယ်လို့လွတ်တော်ထဲမှာသာတိုင်းရင်းသားပြည်သူတွေသူတို့သဘောထားကိုလွတ်လပ်လပ်ဖော်ထုတ်နိုင်မယ်တင်ပြဆွေးနွေးနိုင်မယ်ဆိုရင်လက်နက်ကင်စီကမလိုဘူးလို့တော့ထင်တာပဲဆရာအဲ့တော့ဥပဒေပြုဟုတ်ကဲ့အဲ့ဒီကိစ္စနဲ့တော့ဘယ်လိုလုပ်ကြမလဲဆရာ
ကျွန်တော်ဒီလေးလာကြည့်ကြလို့တော့ကျွန်တော်တို့ GDP ကြီးစီမှာလည်းလုပ်တယ်ဈေးညာရေးဆွေးနွေးပွဲတွေလုပ်တဲ့အခါကျတော့ဒီနေ့ရှိနေပြီမှာတစ်ခါတစ်ခါရတော့ဟိုသူတို့သူနားလည်မှုကြီးချော့ပြရပြီးပြည်နေရတစ်ခါတစ်ခါကျတော့လည်းကိုယ်ယူဆဖို့တစ်ခါလည်းအဲခင်ဗျားတို့ဆွဲတင်လာရရှိတယ်ဒါရီကတော့ကျွန်တော်ထင်တယ်သူတို့ရဲ့အခြေအနေတော်မူပြီးတော့မှဒီအဆုံးချက်ဒီလိုလုပ်ကြည့်ကြတယ်ဆိုထင်တယ်တစ်ခါကတင်းလိုက်တဲ့ခါတင်းတယ်သူတို့ကချော့တဲ့ခါစတိုးရီရော့သွားတာပဲဗျကျွန်တော်တည်းလိုက်တာလေတစ်ခါတစ်ခါကျတော့တင်းတဲ့ခါကျတူရတဲ့တင်းတဲ့ခါလည်းပြည်စုံဆိုတဲ့တိုးရီကဖြစ်လာတာပေါ့အမှားပြီးကျွန်တော်ငင်းငယ်ဆပြီးရက်သွားတဲ့ဥစ္စာလေကျွန်တော်ဒီဒီဒီရက်သွားတဲ့ဥစ္စာလေပါလေဆိုတော့အဲ့ဒီတော့ကြီးကျယ်မဟုတ်ဘူးကျွန်တော်မြင်ရတော့လေတစ်ဖက်ကသွားမတိုက်ဆိုင်ဆိုတဲ့ကလေးချင်းနဲ့အဲတစ်ဖက်ကမထည့်ဘူးမထည့်လို့ရှိရင်တစ်ဖက်ကယူဆနေရဲ့ဟိုကိုပိုင်ကြာလာပြီလို့ကိုပိုင်အဲအုတ်ချုပ်ခွန်းလို့ဆိုတဲ့ဥစ္စာလေမစင်စားဘူးဆိုတော့ဒီတစ်ချက်ကိုမင်းတို့ကမလျှော့ဘူးငါတို့ဒီဖက်ကမလျှော့ဘူးဆိုတော့အဲ့ဒီဟာလေးကြီးကကြောက်နေကြဟိုအလုံးကြီးနဲ့ကျန်ကြသွားတော့လူချင်းတယ်ဒါရီကတကယ်ကနောက်ဆက်ကပြောင်းသွားမယ်ဆိုရင်တော့တိတ်ခက်ခဲနေမဟုတ်ဘူးလို့ဒီနေ့
ဟုတ်ကဲ့တကယ်ခွဲထွက်မခွဲထက်ဆိုတာတဲ့အဲ့ဒီစကားလုံးလေးကိုကပ်ပြီးညင်းနေရဆိုတာတော့နည်းနည်းလေးတိတ်အလေးနဲ့ဖြစ်ဘူးလို့ထင်တာပဲဆရာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကဒါဘာမှဟိုအဓိကကကြာအကယ်၍ကြာခွဲထက်ပြီးထွက်မှာပေါ့လေသူ့မှာအယူချင်းရှိရင်သူ့မှာအင်အားရှိရင်ထက်ကျင်ထွက်မှာပေါ့ခွဲထားဦးပြောလဲဟုတ်ပြီမလားဒါရီကတော့ကျွန်တော်ထင်နေတယ်အဲဒီကနေ့လူတွေတဘောလောက်ပဲရှိတယ်တင်တယ်တကယ်လက်တွေ့တော့ကျွန်တော်မြင်ရတော့ဒါအတိတ်ကမရှိဘူးထင်တာပဲ
ညဉ့်ညံရေးဆွေးနွေးပွဲမှာသဘောတူညီမှုရတာကပထမအဆင့်ပဲဖြစ်အောင်ပဲထင်ပါတယ်အဲ့ဒီထက်အရေးကြီးတာကဖွဲ့စည်းပုံမှာကိုတကယ်တမ်းခိုင်ခိုင်မြဲမြဲဖြစ်အောင်လုပ်ဖို့ဆိုတာဒုတိယအဆင့်တက်လှမ်းရမယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီအဆင့်ကိုတော်တော်နဲ့ဖြစ်နိုင်မှာမလားဆရာ
အဲ့ဒါတော့ဒီလိုလေးအခုလည်းဟိုတော်မှာတရုတ်ပြည်ကအချိန်ကဥပဒေပြင်းနေပြင်းမှုပါညာလို့ညီကြတာရှိတယ်လीနော်ဒါတော့ပြည်ကုံဆွဲတဲ့ကကပြင်းလို့လို့အပြည့်ဆိုတာဘာမှဆမ်းတဲ့ကိစ္စမဟုတ်ဘူးနော်ဒါတော့ဘယ်ဥပဒေကဘာကြောင့်ထုတ်ထားသလဲဘာအဲ့ဒီလိုထားတဲ့ဥပဒေကဘယ်အချိန်မှာပြင်းနေမလဲဆိုတာတွေကတော့တွေ့ရမှာပေါ့လေညာတော့ဒါအခြေအနေကိုမြည်ပြီးတော့ဒါလုပ်ကြမှာအခုကတော့အဲ့ဒီလိုစီစီကြလဲမဟုတ်ဘူးဥပမာအချင်း NLD လည်းပဲအစိုးရမဖြစ်ခင်နေရသူအနာရောက်ကိုတက်လာတဲ့လူကပုံရိပ်ကိုခေချေဦးပြင်းနေလို့ရတာပဲတို့တော့လည်းတကယ်တကယ်အစိုးရဖြစ်ပြီးတော့ဦးသုံးနေကြမှာဒီကိစ္စပေါ်လာတာပေါ့ဆိုတော့ဟောတကယ်ပဲပုံရိပ်ကိုခြေအဦးကိုပြင်းနေလို့လားဒါမှမဟုတ်ရေလည်းဒီလူလူကိုစီးရုံတွေလို့ဟောလာလာမဲ့2020ရောက်ခွဲကိုပန်းပြီးတော့လှုပ်ထလာဒီလိုသဘောမျိုးတွေဖြစ်နေတာရှိတယ်ပေါ့ကွာနော
်ဟုတ်ကဲ့ဒါပေမဲ့တချို့ကတွေးကြတယ် NLD ကစကြတယ်ကဖွဲ့စည်းပုံပြင်မယ်ဆိုတာကိုပြင်းပြင်းထန်ထန်လုပ်ခဲ့ရင်တက်မတော်နဲ့သဘောထားပူကွဲသွားမယ်ဒါအမျိုးသားရင်ကြားစည်းရေးနဲ့ဆင့်ကျင်ဘက်ဖြစ်မယ်ဆိုပြီးတော့ချင်းချင်းခဲ့တယ်လို့လည်းတချို့ကတွေးကြတာရှိပါတယ်ဆရာ
ဟုတ်ကဲ့ဟုတ်ဒီလိုလေဒီလိုဟိုဆင့်ကျင်တာကြီးကိုတော့အတင်းအဓမ္မလုပ်ကြမယ်ဆိုရင်လည်းပြင်းကွဲမှာပေါ့ဘယ်လိုမလဲနိုင်ငံရေးချုပ်ဒီမှာလည်းဖြစ်နိုင်တာကိုဟိုဖြစ်အောင်လုပ်ရမှာလေမဖြစ်နိုင်တာကြီးကိုအတင်းဖြစ်အောင်လုပ်တာလို့အခုဆက်ကြည့်အောင်ဒီတင်လို့ဒါဇာမိဖြစ်ကြလည်းမဖြစ်ဘူးပေါ့ဒါဒါကျွန်တော်ပြင်တယ်တကယ်တော့စိတ်စေတနာနဲ့တကယ်တော့ရည်ချင်းရှိလို့ရှိရင်ဖြစ်တင်တာကိုဖြစ်နိုင်တဲ့နည်းနဲ့ ညာလုပ်ကြမှာပဲလို့ဒီမဖြစ်တင်တာယူရောဒီအသေးလက်ကဲဆိုတော့တွေးပွဲမှာပေါ့ဗျာ
ဟုတ်ကဲ့ဆရာကျွန်တော်နောက်တစ်ခုသတိအရုံးကျွန်တော်မေးချင်ပါတယ်ဆရာတို့ကျွန်တော်တို့ချင်းမိုင်မှာဆွေးနွေးပွဲလုပ်ခဲ့တော့ငါဆရာပြောတဲ့စကားကျွန်တော်အခုထိမှတ်မိနေပါတယ်အဲ့စကားကသမိုင်းဝင်စကားပါဟု
တ်ကဲ့
တမှုကောင်းတို့မြည်ပြီးနောက်ဆုံးတဲ့အခါမှာတပ်ဖြိုဖျဲမဖြစ်အောင်စီကံတရားစနစ်တရားဆွထင်းတာဖြစ်တယ်အခုမြန်မာနိုင်ငံစစ်တပ်ဟာလည်းပဲတက်ဆုပ်နေတယ်ဒါဒီမိုကရေစီလမ်းကြောင်းကိုလမ်းဖွင့်ပြီးပြောဆိုပြောခဲ့ပါတယ်ဆိုတော့အခုတက်ဆုတ်တာရောပြတ်ပြတ်သားဆုတ်ရတာလမ်းတဝဲမှာများရက်သွားပြီလား
အဲကျွန်တော်စိတ်ထဲမှာရှိကြလာတော့ကျွန်တော်ပြောတဲ့အချိန်ကလည်းပဲတက်မတော်ဟာနောက်ဆုတ်ချင်းတွေကရွတ်တော့လို့တည်းလို့ကျွန်တော်ယူဆတာပဲလေအခုချိန်ကြီးလည်းပဲတက်မတော်ကတနည်းပြချက်ရှိတယ်လို့ပဲကျွန်တော်ယူဆတာတိုးတော်လည်းပဲဆုတ်ရတဲ့လူကိုမြေသာဆုတ်ပါစေလို့ပြောလို့ပြရမှာလေညာနော်ဟာဒီကောင်တက်ဆုတ်တော့မဟုတ်ပါဘူးဆိုပြီးတော့ဒါတူလည်းမြေပြေးပြီးတော့စိတ်ပြေနေကြတာဆိုတဲ့ခါကျတော့သူကအဲ့လိုပြန်ပြီးတော့တုံ့ပြန်နေရတဲ့ဆိုတဲ့ခါကျတော့စောက်ကအဲ့လိုအခြေအနေကတက်တာသွားတော့ပေါ့ဗျ။ဘာဖြစ်လို့ဆိုတော့ဒီပြီးတက်တာမဆုတ်ခင်တော့ဘာဖြစ်လို့မဆုတ်ပြန်နေတာလဲဆိုတော့အခြေအနေပေါ့လေ။အဲ့ဒီအခြေအနေကပြောင်းသွားအောင်လို့ပြရမှာပေါ့။အဲ့ဒီအခြေအနေမပြောင်းလို့ရှိရင်သူစောက်ကိုလည်းထက်ပါပေါ့ဗျာ။ဒါကြောင့်မို့ကျွန်တော်အမြင်အားဖြင့်သူစောက်ကိုတော့စိတ်ထဲမှာရှိနေတယ်။စောက်ကိုအခွေးကြီးကိုပြေးပြလို့လည်းဖြစ်နေကျွန်တော်ကတော့လေ။
ဟုတ်ကဲ့ဆုတ်ဖို့အခွင့်အရေးဆုတ်ခွင့်တာအောင်အခြေအနေဖန်တီးပြဖို့လိုလာလားသူတို့မဟုတ်သူတို့ကိုထိုင်ကဆုတ်ချင်တော့လည်းပဲမဆူရဲဖြစ်နေသလားသူတို့အဲ့ဒါလည်းစဉ်းစားကြရပါဆရာနော
်။ဒါတော့ဟိုကအခြေအနေမပြေးတဲ့ခါကျတော့မဆူရဲဘူးပေါ့ဗျာ
။ဆရာအဲ့တော့ကျွန်တော်နောက်ဆုံးမေးချင်ပါအဲ့လုံလုံတုံတုံသူတို့ဘယ်လိုအမှတ်ခံချက်ပေးစေချင်ပါလဲအစတုန်းကတော့နောက်ကြောင်းပြန်ဒီမှုမလုပ်ဘူးပါ냐ဆိုတော့ပြောထားပြီးသားပါဆရာအဲ့ဒါကတော့ဖွဲ့စည်းပုံကလည်းပါပြီးသား
ဟုတ်ကဲ့
စီမုံချင်မဲ့ဆိုပြီးတော့လည်းဒီဘက်ကလည်းအများအားပြောထားပြီးသားလက်ဆွာချင်မဲ့ကိစ္စလည်းဘယ်သူမှပြောတာမကြပါဘူးဒါပေမဲ့အဓိကသူတို့ကို
အဲ့လို
ဆုတ်ခွင့်တောင်းလုပ်ပေးရမယ့်အခြေအနေတစ်ခုဟာဘာလို့ထင်ပါလဲဆရာ
တကယ်တကယ်ပြဿနာအရတခြားမဟုတ်ဘူးဒီတကယ်ပြဿနာအရတော့တတ်မတော်နဲ့လက်နဲ့ကြိုင်နဲ့အတိုင်းတိုင်းဉာဏ်ရှိတယ်ဒီဒါသူတို့ချင်းကနှစ်ပတ်စလုံးကတူးမှလည်းနဲ့ရှိတယ်တခြားကလည်းနဲ့ရှိတယ်ဆိုတော့ဆိုရင်ဒီကပေါ့ဒီဒီနှစ်ပတ်စလုံးကနေပြီးတော့မှတိတိကျကျပေါ့ဗျာဒီတက်မတော်ကြီးထဲမှာအကူလုံးကရှူပေါင်းပြီးတဲ့ခါကျတော့တို့တိုင်းပြည်ကအကျူကလိုက်ကြမယ်ဆိုတော့စိတ်ဓာတ်မျိုးတွေရှူနေနိုင်တယ်ဆိုတော့ဒီကက်မှာပြေးသွားမှာပေါ့အဲ့ဒီဟာမဟုတ်ဘဲနဲ့ဆိုတော့တန်မြတ်ကြီးကရှူနေပြီးတဲ့ခါကျတော့တန်မြတ်ကြောက်ဖို့ဖြစ်တယ်လားဟုတ်ဘူးလား
ဟုတ်ကဲ့ဆရာဟုတ်ကဲ့ဖြစ်ပါစေလို့ပဲဆုတောင်းပါရယ်တကယ်တော့တိုင်းရင်းသားတွေဘက်ကလည်းပဲသူတို့ကိုအာမခံချက်မရှိဘဲနဲ့လက်နဲ့ဆွန့်လိုက်ရင်သူတို့ရဲ့ညှို့မှန်းချက်ဟာကုံဆုံးသွားပြီလို့သူတို့တွေ့နေကြတာပါဆရာ
ဟုတ်တယ်ဟုတ်တယ်အဲ့ဒီအာမခံချက်ဖြစ်အောင်လုပ်ကြရပါလိမ့်ကြာဟုတ်လားသူတို့နှစ်ဖက်ကတော့နှစ်ဖက်စလုံးကနေပြီးတော့အာမခံချက်ရှိအောင်တရားကြီးဖြစ်သွားအောင်ဆိုရင်ဒါဖြစ်လာမှာပေါ့ဖြစ်လာဖြစ်အောင်ဆွေးနွေးဖို့ပဲလုပ်ရကြာသူတို့လည်းဆွေးနွေးဖို့ကုရင်းရရတာနဲ့ဘာဖြစ်လို့ဒီလိုကြ ాయి ကိုပြလဲအောင်လို့ဟင်ပြရလဲဆိုတာတော့ကျွန်တော်တို့ပါအားမလာဘူးဖြစ်ဖြစ
်ဦးကျော်စံသာရဲ့မြန်မာအရေးသုံးသပ်ချက်မှာတော့မြမညဉ့်ညံရေးနောက်ဆုတ်နေသလားဆိုတဲ့အကြောင်းတွေကိုဆွေးနွေးကြတာပါအခုတော့သူယုံကြည်ရကဏဖြစ်ပါတယ်ဒီတစ်ပတ်မှာတော့ရန်ကုန်မြို့ကအငိမ့်စားဆရာမဒေါ်ရူစီခင်ကနေသူပါတွေယုံကြည်နေတယ်လဲဆိုတာကိုမျှဝေပေးတာပါတယ်မမိုးပြူစီစဉ်တင်ဆက်တာဖြစ်ပါတယ
်ဆရာကတော့ကျဲကလေးပြောရတဲ့လူတယောက်ဟာကောင်းတာကိုလုပ်ပြီးမကောင်းတာကိုမလုပ်ဘူးဆိုရင်အသက်ကြီးတဲ့အကြည့်ဘဝကောင်းသွားဖို့အလားအလာရှိတယ်လို့ယုံကြည်ပါတယ်ရှင်ကောင်းတာနဲ့မကောင်းတာကိုဘယ်လိုခွဲခြားသိနိုင်မလဲဆိုရင်တော့ဒီမလူရဲ့ဘာသာတရားအသေးသေးနဲ့မိဘဆရာသမားမိသားစုကောင်းရင်းချင်းစားကောင်းပြေကောင်းများဖတ်ရှုလေ့လာခြင်းများမှရရှိနိုင်မယ်လို့ယုံကြည်ပါတယ်။ဒီမလူရဲ့ဗုဒ္ဓဘာသာမှာဆိုရင်ဘုရားရှင်ဟောကြားတော်မူတဲ့မင်္ဂလာတုတ်တော်ဆိုတာရှိပါတယ်။အဲ့ဒီတုတ်တော်မှာနံပါတ်10အချက်ကပါဠိလိုအာရတိဝိရတိပါပါမြစ္ဆပါဏသတံကမောအပမဒောစာတမေတုအိတ္တမင်္ဂလာမုဒ္ဒမံဆိုတဲ့အစုံမှရှိပါတယ်။အတိတ်တွေကတော့မကောင်းမှုမပြုရန်ကိုထုတ်ဆေးခြင်းရှောင်ခြင်းမှာဘူးရစ်တင်စာကောက်စားခြင်းမှာရှောင်ခြင်းမှာကုသိုလ်ကောင်းမှုတို့မှာမမေ့မလျော့ပါနဲ့လို့အတိတ်ရပါလိမ့်ရှင်။ဒီချက်မှာပထမအချက်ကကျမယုံကြည်ရာဖြစ်ပြောခဲ့တဲ့အချက်ဖြစ်ပါတယ်။ဒုတိယအချက်ကတော့ဒီကိစ္စလူငယ်တွေတော်များများရင်ဆိုင်နေရတဲ့ဘူးရစ်ဆေးဝါးပြဿနာဖြစ်ပါတယ်။ရရှိရဲ့ညာတော်ကြီးနဲ့လွန်ခဲ့တဲ့နှစ်ပေါင်း1500လောက်ကကြိုပြစ်တားပြစ်ဆုံးမခဲ့တာဖြစ်ပါလေ။ဒါဟုတ်ကလေးဘွားလေးကခံယူသွားရလို့ရှိရင်အရွယ်ရောက်တဲ့အချိန်မှာမူရစ်ကိုရှောင်ကျဉ်သွားနိုင်မှာဖြစ်ပါလေ။သူတော်ကောင်းများကလည်းစကားတူတူနဲ့ဆုံးမထားပါလေ။ မကောင်းမှုမှန်သမျှအစားမလုံနဲ့အဆုံးမရှိဖြစ်သွားရတယ်လို့လုံးဝထားပါလေတတိယအချက်ဖြစ်တဲ့ကုသိုလ်ကောင်းမှုတို့မှာမမေ့မတော့ပါနဲ့ဆိုတာကလေအတ္တဟိတပရဟိတတို့မှာမမေ့မတော့မပေါ်ဆဖို့ဖြစ်ပါလေကိုကောင်းမှုလည်းလုပ်ရပါမယ်ကိုနဲ့ဤသောဝေသောသူများအတွက်လည်းကောင်းမှုကိုလုပ်ရမယ်လို့ယုံကြည်ပါတယ်အဲ့ဒါလည်းဘာသာတရားအမြင်နဲ့တို့လိုပဲပြောရရင်ဈာန်သီလဘာဝနာသုံးပါလို့မြင်ပါတယ်။တိအထိုင်ရောက်သိသနိုင်ရမယ်။နှစ်အနည်းဆုံး၅ပါးသီလလုံခြုံရမယ်။သုံးသမထဝိပဿနာတရားတို့ကတော့ဒီကနေ့နိုင်ငံတည်တည်မှာပြန့်ပွားထွန်းကားနေပြီဖြစ်လို့ဝင်ရောက်လေ့လာကျင့်သုံးနိုင်ရပါပြီဖြစ်ပါတယ်။ဒီမှာပြောခဲ့တဲ့အထက်မှာသာကောင်းပြေကောင်းများဖတ်ရှုခြင်းဖြင့်လောကီသဘောတရားအဋ္ဌဉာဏ်များပွားများပြီးလူကြီးမိဘဆရာသမားများမှတစ်ဆင့်တပည့်သားမင်းများမိဘများမှတစ်ဆင့်သားသမီးမင်းများမိသားစုညီကိုမောင်မှချင်းချင်းတကယ်ချင်းချင်းချင်းတို့တို့လက်ဆင့်ကမ်းပြဝေနိုင်ပါလေဒီနေ့ Facebook မှာအဲ့ဒီအတိတ်ကြာတတိယလေးတွေပြဝေတာကိုဝမ်းသာစရာတွေ့ရှိရပါတယ်ဒီနေ့လူငယ်နောက်ဝယ်လူကြီးဆိုသလိုလူကြီးဘဝအနာဂတ်ပတ်နိုင်ဖို့ကလေးတကယ်နေတိုင်းဘဝနပ်နိုင်ရပါလေလို့သုတောင်းမိတာဖို့တာရင်ကျမရဲ့မိဘဆရာသမားများကိုဂါရဝပြုပြီးဆက်ကားလိုက်ပြရစီ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစီအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ VOA ထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့သောရရှင်နေနားဆင်လို့တဲ့တေးသချင်းတွေကိုမြန်မာပြည်ကပေးစာကဏ္ဍမှာတောင်းညင်နေဆိုရင်တော့စာရေးသားပေးပို့ရမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရေးတဲ့ကအဆင့်လဲစာရေးသားဆက်သွယ်နိုင်ပါတယ်။လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ရဲ့ရုံးချုပ်ဖုန်းနံပါတ်ကတော့12323812555ဖြစ်ပါတယ်။အခုတော့ကြံရှိနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုဦးကျော်စံသားကပြောပြမှာပါ။
မြန်မာမိတ်ဖွဲ့ဟာရုရှားနဲ့စီးတိုက်ပွဲအစ်စ်တရဆက်တင်ရမယ်အရေးတဲ့စီးရေးကျူးကျော်မှုကိုဟန်တားရမယ်အရေးအလေးထားလိမ့်မယ်လို့နေတူအတွင်းမှုတို့ကပြောကြားလိုက်ပါတယ်မစ္စတာယန်စတိုဒန်ဘတ်ကပုံမိုအင်အားပြလာတဲ့ရုရှားအန်ရီကိုသတိပေးပြောကြားရင်ဗုဒ္ဓနဲ့အမေရိကန်ကွန်ဂရက်တော်မှာအဲ့လိုပြောကြားသွားတာဖြစ်ပါတယ်ဒုတိယကမ္ဘာစစ်ပြီးဆုံးချိန်ကထူထောင်ခဲ့တဲ့နေတူဟော်မြောက်အတ္တန်တိတ်စစ်ဆေးရေးအဖွဲ့ရဲ့နှစ်90ပြည့်အထိမ်းအမှတ်အဖြစ်အမေရိကန်လွှတ်တော်နှစ်ရက်ပေါင်းစည်းတဲ့စီဝေးမင်းငုံပြောကြားမှာနေတူအဖွဲ့အနေနဲ့မြေပြင်အခြေစိုက်နျူကလ িয়ার ဒုံးကျည်ရဲ့ဥရောပမှာဖြန့်ကျက်ထားစီဖို့ရွေချက်မရှိဘူးလို့လည်းသူကဆိုပါတယ်။တလပ်ပစ်နျူကလ িয়ার စာချုပ်ကိုရုရှားချိုးဖောက်တဲ့အတွက်သူကအပြစ်တင်လိုက်ပါတယ်။အဲ့ဒါကိုရုရှားကတော့သူတို့မချိုးဖောက်ဘူးလို့ငြင်းဆန်ထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကုံသွေးကြီးညီနိုင်မှုကိုဒီအပတ်တွင်ဝါရှင်တန်မြို့တော်မှာပြန်လည်ဆက်တင်ခဲ့ပြီးနောက်တိုက်တက်မှုတွေရရှိနေတယ်လို့အင်ဂျီရောစီပွားရေးအကြံပေးလဲရီကတ်လိုကဗုဒ္ဓနေရပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့ပတ်ကဘေကျင်းမြို့တော်ဆွေးနွေးပွဲမှာအသိဉာဏ်ဆိုင်ရာပစ္စည်းခွင့်ယူမှုနည်းပညာအတင်းအဓမ္မလွှဲပြောင်းမှုအပါအဝင်ပြဿနာတွေရှိနေကြတာကိုတရုတ်ဘက်ကအသိမှတ်ပြုခဲ့ပြီးဆက်ဆက်တူဖို့လမ်းပွင့်သွားခဲ့တယ်လို့မစ္စတာကတ်လိုကသတင်းနောက်တွေကိုပြောပါရယ်။မော်တော်ကားအခွန်စည်းချက်မှုနဲ့ပတ်သက်လို့ဆုံးဖြတ်ချက်တစုံတရာမချမှတ်ရသေးဘူးလို့ဆိုပါရယ်။နိုင်ငံအကြကာလတဆီသောဆွေးနွေးရတဲ့ဒီကိစ္စပေါ်အမေရိကန်ကွန်ဂရက်ဆွတ်တော်အမတ်တွေကတော့စောင့်ကြည့်အောင်မယ်ဆိုတဲ့သဘောထားမျိုးရှိနေကြဆဲဖြစ်ပါတယ်။ဗင်နီဇူလာနိုင်ငံမှာသုကိုစုသမ္မတအဖြစ်ကြေညာထားတဲ့တိုက်ခိုက်ခံဆောင်ဟွမ်ဂွိုင်ဒိုဟာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တဲ့အတွက်တရားရေးဌာနကအရေးယူရမယ်လို့နိုင်ငံသားရဲ့ဝန်ကြီးကဗုဒ္ဓနေကပြောကြားလိုက်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဥကျော်စံသာပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်းအင်ဂျင်နိုင်ဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းနိုမီတာ30.40-48အပြင်လမ်းလမ်းမီတာ190ကရော VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါသည် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.